Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးဒီနေ့ရေပေါင်းကင်းဝေးကြပါစေ2022ခုနှစ်ဖေဖော်ဝါရီလ28ရက်စနေညဘက် VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြင်းတွေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်မြန်မာနိုင်ငံနဲ့မြို့တော်များများမှာဆက်အနာသိမှုကိုစန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဒီကနေ့ဆန္ဒပြပွဲတွေကိုလုံခြုံတနက်ကင်ရဲတွေအယောက်ဝတ်တွေကအင်အားအလုံးအင်းနဲ့ပြစ်ခတ်ရိုက်နှက်ဖမ်းဆီးဖြိုခွဲခဲ့ပါတယ
်
ရဲတွေဟာဘယ်လိုထိ ंछ ုပ်ကန့်သတ်မှုမှမရှိဘဲအတင်းဝင်ရောက်ရိုက်နှက်ပြီးတော့ဖမ်းဆီးတာတွေစနပြသူတွေပြေးဝင်ခိုးလုံတဲ့နေရင်တွေတည်းအထိဝင်ပြီးလေးခွားနဲ့ပြစ်ဖန်တာအိမ်ထဲထိဝင်လာလို့အော်ဟစ်ဒါစီတီဗီဒီယိုရိုက်တဲ့အင်းရှင်ကိုပါလေးခွားနဲ့လှမ်းပစ်တာတွေကို VOA ကလက်ခံရရှိတဲ့ဗီဒီယိုတွေထဲမှာတွေ့ရပါတယ်။မုံရမျိုးမှာအပြင်းထန်ဖြိုခွဲခံရပြီးဈေးတဲ့အမျိုးသမီးတဦးကိုသပင်ဆွဲပါရိုက်အတင်းရိုက်နှက်ပြီးတော့ဖမ်းဆွဲခေါ်သွားတာကိုလည်းဗီဒီယိုထဲမှာတွေ့ရပါတယ်။ဝင်ရိုက်တဲ့အထက်မှာရဲတွေတည်းမဟုတ်ဘဲအယောက်ဝတ်နဲ့လူတွေကိုလည်းတွေ့ရပါတယ်။အဲ့ဒီအမျိုးသမီးဟာအချင်းပေါင်းရောင်းသူဖြစ်ပြီးဒီကရတရကဆန္ဒပြသူတွေကိုသူရောင်းတာတွေအလကားကျွေးခဲ့တဲ့သူဖြစ်တယ်လို့လူမှုကွန်ရက်ပေါ်မှာရေးနေကြတာတွေ့ရပါတယ်။မုံရွာကနောက်တနေရမှာလဲရဲအင်အားအများအပြားဆန္ဒပြသူတွေနောက်ကိုလိုက်ဖမ်းတာမှာအယောက်ဝတ်တွေလည်းပါတာကိုဒေသခံတူကဗီဒီယိုကိုပေးပို့ထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်လူမှုကွန်ရက်မှာပြန့်နေတဲ့တပ်ပုံတော်မှာဆိုရင်အမျိုးသမီးတဦးကိုအမျိုးသားရဲနှစ်ယောက်ကလက်မောင်းတစ်ဖက်စီကနေကင်ပြီးဆွဲခေါ်သွားတဲ့အချိန်ဒေးနာမှာစေးပစ္စည်းတွေနဲ့အတူထိုင်နေတဲ့ပရာဟိတကျမ်းမာရေးလှုပ်သားအမျိုးသမီးတဦးကိုနောက်ရဲတစ်ယောက်ကတနက်နဲ့တက်တဲ့ချိန်ထားတာတွေ့ရပါတယ်။ဘုံရပစ်ခတ်မှုအတွင်းအမျိုးသမီးဆရာဝန်တဦးဒဏ်ရာအပြင်ထံရပြီးအရေးပေါ်ကုသဆောင်မှာကုသပေးနေရတယ်လို့သတင်းရင်းမြစ်တွေက VOA ကိုပြောပါတယ်။ဒီနေ့ကြာရောက်တဲ့84ချိန်မြောက်မုံအမျိုးသားနဲ့အထိမ်းအမှတ်ဖြစ်လူမျိုးပေါင်းစုံတပိတ်စစ်ကြောင်းရန်ကုန်မြို့မြင်းနီကုန်းအရပ်မှာစုဝေးပြီးစထွက်ဖို့ပြင်နေချိန်မှာပဲရဲအင်အားအလုံးရင်းနဲ့ပြစ်ခတ်ထိုးခွဲခဲ့ပါတယ်။အဲ့ဒီစင်မာတရင်တော့ဘူးအပါအဝင်ခုနှစ်ဦးထက်မနည်းအဖမ်းခံခဲ့ရတယ်လို့အဲ့ဒီမှာရှိနေခဲ့တဲ့ VOA တရင်တော့ကပြောပါတယ်။ဒဝဲနဲ့မြင်းမျိုးတွေမှာလည်းအလားတူပြစ်ခတ်ထိုးခွဲတာတွေရှိခဲ့ပြီးစန္ဒပြသူ6ဦးထက်မနည်းဒဏ်ရာရပြီးတော့9ဦးထက်မနည်းအဖမ်းခံရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ရဲရိုးပုံနေပြစ်တာကြောင့်ထွက်လာတဲ့မိခိုးလူတွေကိုလည်းတွေ့ရပါတယ်။အဲဒီလိုပြစ်ခတ်ဖြိုခွဲခံရတဲ့ကြားမှာပဲစန္ဒပြသူတွေဟာအင်အားပြန်စုပြီးရဲတွေရှိနေတဲ့နေရာနဲ့ခက်လန်းလန်းကနေရွေကြော်တန်တွေအော်ဟစ်တချင်းတွေတီဆိုပြီးစန္ဒပြကြတာပါပဲ။မန္တလေးမြို့မှာတော့တန်ဃာတော်တွေကထိုင်တပိတ်လုပ်ပြီးစန္ဒပြခဲ့ကြပါတယ်။မန္တလေးမှာလည်းအိမ်တွေတည်းထိဝင်ပစ်ပြီးအကြမ်းဖက်ဖြိုခွဲဖမ်းဆီးတာတွေရှိခဲ့တယ်လို့စန္ဒပြသူတွေကပြောပါတယ်။မြို့အသီးသီးမှာဖမ်းဆီးခံရသူရာပေါင်းများစွာရှိမယ်လို့ခန့်မှန်းထားကြပေမယ့်အရေးအတွက်အတိအကျကိုမသိရသေးတယ်လို့တန်းခံထားရသူတွေရဲ့အခြေအနေကိုလည်းမသိရပါဘူး။ရန်ကုန်အင်းစိန်ထောင်ထဲကိုစစ်ကား၅စီးနဲ့အတူဖမ်းထားသူတွေအပြည့်တင်ထားတဲ့အချုပ်ကား၁၀စီးဒီညနေပိုင်းမှာမောင်းဝင်သွားတယ်လို့မျက်မြင်တွေ့သူတွေကရယူထားတဲ့တပ်ပုံတွေနဲ့အတူလူမှုကွန်ရက်ပေါ်မှာတင်ထားပါတယ်။မနေ့ပြန်ဖေဖော်ဝါရီလ28ရက်နေ့မှာတော့ #MickDAlliance ဆိုတာနဲ့အတူမြန်မာနိုင်ငံမှာသာမကအိန္ဒိချင်းထိုင်းနိုင်ငံနဲ့အတူဟောင်ကောင်၊တိုင်ဝမ်၊အိန္ဒိယနိုင်ငံတို့မှာဆန္ဒပြပွဲကြီးတွေဆင်နွှဲကြဖို့နှိုးဆော်ထားကြပါတယ်။တောက်ကြနေကကျင်းပတဲ့မြန်မာအရေးကုလသမဂ္ဂအထွေထွေညီလာခံအစည်းအဝေးတွင်ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းသံမတ်ကြီးဦးကျော်မိုးထွန်းကစစ်တပ်အာဏာသိမ်းတာကိုလက်မခံဘဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရကိုပဲဆက်ပြီးကိုစားပြုသွားမယ်လို့ပြောခဲ့တာဟာခွန်အားဖြစ်စေပါတယ်လို့ရန်ကုန်မြို့မှာဒီကနေ့ဆန္ဒပြသူတဦးကပြောပါတယ်
။အခုလိုမျိုးပါနော်။သံမတ်ကြီးကိုယ်တိုင်ကကျမတို့ဘက်မှာပြည်သူတွေအတွက်ကိုပါဝင်ပေးတဲ့အတွက်ပေါ့နော်။ကျမတို့လုံနေတဲ့ဒီမှာပါဝင်ပြီးတော့အတူတိုက်ပွဲဝင်နေတဲ့ပြည်သူတွေအတွက်ပေါ့နော်။ခဲကိုအရန်ကိုခွန်အားဖြစ်စေပါတယ်ပေါ့နော်။ဒါကြောင့်ကျမတို့ကပေါ့နော်ရှိတဲ့အင်အားတွေနဲ့အတက်နိုင်ဆုံးအကုန်လုံးနှမ်းပေါ်ထွက်ပြီးတော့မှပြန်ပြီးတော့တောင်းဆိုတာဖြစ်ပါတယ်လို့။ဒါကျမတို့ရဲ့နိုင်ငံတော်အတိုင်ပင်ခံနဲ့ သမရယူလည်းအမြန်ဆုံးလွတ်ပေးဖို့ရတော့ပေါ့နော်ပြည်သူတွေကအတူတူတောင်းဆိုတဲ့အခါမှာဒီလိုမျိုးကုလသမဂ္ဂရဲ့ဒီဟိုအဖွဲ့ဝင်ဝိုင်းကြိုးပေးတဲ့တော့ပေါ့နော်အရန်ပဲကျေးဇူးနဲ့တင်တယ်လို့ခေါ်ရလဲအရန်ဖြစ်စေပါတယ်လို့
တမ်မကြီးဦးကျော်မိုးထွန်းဟာအာနာသိန်းထားသူတွေကိုကိုစားမပြုဘဲအာနာသိန်းဖြုတ်ချခံထားရတဲ့အစိုးရကိုပဲဆက်ပြီးကိုစားပြုမယ်လို့ကုလသမဂ္ဂမှာရည်တည်ပြောဆိုတဲ့ပထမဆုံးမြန်မာတမ်မကြီးအဖြစ်တမိုင်းမှတ်တမ်းဝင်သွားပြီဖြစ်ပါတယ်အခုလိုတမ်မကြီးဦးကျော်မိုးထွန်းရဲ့ရည်တည်ချက်ပေါ်အထွေထွေညီလာခံတက်ရောက်တဲ့နိုင်ငံအသီးသီးကတန်တမန်အများအပြားကြိုးဆိုကြတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကလည်းကြိုးဆိုပါတယ်။အိန္ဒိယနိုင်ငံကကယ်တင်ထားတဲ့လူမျိုးမွတ်စလင်ဒုက္ခသည်82ယောက်ကိုလက်ခံဖို့ဘင်္ဂလားဒေ့ရှ်မှာဘာတာဝန်မှမရှိဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီး AK Abdul Momen ကပြောပါတယ်။အဲ့ဒီလူမျိုးတွေဟာအန်ဒမန်ပင်လယ်ထဲမှာသတင်းနှစ်ပတ်လှေနဲ့မျောနေခဲ့ပြီးတဲ့နောက်အိန္ဒိယကကယ်တင်ထားတာပါ။ဒါပေမဲ့လည်းအနည်းဆုံးနိုင်ငံဖြစ်တဲ့အိန္ဒိယဒါမှမဟုတ်လူမျိုးတွေထွက်လာခဲ့တဲ့မူရင်းမြန်မာနိုင်ငံကပြန်လက်ခံဖို့ဘင်္ဂလားဒေ့ရှ်ကမျှော်လင့်တယ်လို့ဝန်ကြီးမူမန်က Riders သတင်းဌာနကိုတောက်ကြောင်နဲ့နှောင်းပိုက်မှာပြောခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံသားဌာနဘက်ကတုံ့ပြန်ချက်ထွက်မလာသေးပါဘူးခင်ဗျာ
။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ19.9 kHz 15.53 MHz 25.8 kHz 11.83 MHz 32.9 kHz 9.35 MHz နဲ့စနေတင်းငွေမှာ5မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တင်တော်ဝင်းမင်ပါစနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ American နိုင်ငံမှာတတိယမြောက် COVID-19 ကာကွယ်ဆေးအမျိုးသားစစ်ကိုအတည်ပြုပေးနိုင်ဖို့နှိစက်လာနေပါပြီ။ American စားတောက်နဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ကြံပေးအဖွဲ့ကလည်းJohnson & Johnson's company ထုတ်တချိန်သာထုတ်ရတဲ့ဒီကိုဗစ်ကာကွယ်ဆေးကိုမနေ့ကထောက်ခံချက်ပေးပြီးမှအခုလိုအတည်ပြုဖို့နှိစက်လာတာပါအခုလိုကာကွယ်ဆေးနောက်ဆုံးအတည်ပြုချက်ကမကြာခင်ရက်ပိုင်းအတွင်းထွက်လာနိုင်ပါတယ်အရင် Pfizer BioNTech နဲ့ Moderna ကုမ္ပဏီထုတ်နှစ်ချိန်ထိုးဖို့လိုတဲ့ကာကွယ်ဆေးတွေကို FDA ကအတည်ပြုပေးပြီးမှအခုကတချိန်သာထိုးဖို့လိုတဲ့ကာကွယ်ဆေးအဖြစ်တတိယမြောက်ထွက်ပေါ်လာမှာပါ Americanလူမဲကွန်ကရစ်အမတ်အစုအဖွဲ့ဝင်တွေကလည်းအာဖရိကန်တွေပေါ်အမေရိကန်နိုင်ငံသားတွေကိုကိုဗစ်ကာကွယ်ဆေးထိုးကြဖို့ရုပ်မြင်သံကြားတွေမှာဝင်ကြောပြီးမနေ့ကအားပေးတိုက်တွန်းခဲ့ပါတယ်။ဒီထက်ကတူဖြစ်တဲ့မစ်ရှိဂန်ပြည်နယ်ကဒီမိုကရက်အမတ်ဘာဘရာလော်ရန့်စ်ကသူတို့အနေနဲ့တမိုင်းနဲ့ချီပြီးကာကွယ်ဆေးကြောက်လာခဲ့တာနဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းကိုကြောက်ရွံ့နေသေးတာကိုပါရင်ဆိုင်ဖြစ်ရှင်းနေရတယ်လို့ပြောခဲ့ပါတယ်ခင်ဗျာ။American Outlook ကလည်းသမ္မတဂျိုးဘိုင်ဒန်ရဲ့ဒေါ်လာ 1.9 ထရီလီယံပမာဏအသုံးပြုမဲ့ COVID ကူညီစီမံချက်ကိုအတည်ပြုပေးလိုက်ပါပြီ။ဒီကူညီပံ့ပိုးမှုကြီးကကိုရိုနာဗိုင်းရပ်စ်ဒဏ်ခံစီးပွားရေးလုပ်ငန်းတွေ၊ကြီးနယ်ဒေသခံအဆင့်အစိုးရတွေနဲ့ဒီဗိုင်းရပ်စ်ကြောင့်ဘဝတွေထိခိုက်နာကျင်ခဲ့ရတဲ့ American သံပေါင်းများစွာအတွက်ကူညီပေးဖို့ရည်ရထားတာပါ။ American လွှတ်တော်အမတ်တွေအနေနဲ့ဒီနေ့စနေနေ့မနက်စောစောပဲမဲပေးခဲ့ရမှာဒီမိုကရက်အမတ်တွေထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာပါတီလိုင်းတိုင်းထောက်ခံမဲ219မဲနဲ့ကန့်ကွက်မဲ212မဲနဲ့ကပ်ပြီးဒီဆိုကိုအတည်ပြုနိုင်ခဲ့တာပါအခုလိုအတည်ပြုလိုက်နေတာကသမ္မတဘိုင်ဒန်စတက်လာပြီးလွှတ်တော်ရဲ့ကြီးမားတဲ့အဆိုပြုမှုတွေပထမဆုံးအနေရမှုအဖြစ်လဲရှုမြင်ထားကြပါတယ်အခုလိုအောက်လွှတ်တော်တည်ပြုချက်ရပြီးအထက်လွှတ်တော်မှာဆက်အတည်ပြုဖို့ရှိနေရမှာပါတီကြီးနှစ်ခုရဲ့အမတ်ဦးရေတရားစီအညီမျှဖြစ်နေတာကြောင့်မဲညီနေရင်ဆက်ဆဆချင်းမဲပေးခွင့်မရှိတဲ့ဒုသမ္မတကမလာဟာရစ်စ်အနေနဲ့နောက်ဆုံးအတည်ပြုမဲကိုပေးနိုင်မှာပါဒီမိုကရက်မတ်တွေအနေနဲ့ကဒီအကူအညီပမာဏဟာလူ9သိန်းကျော်ဆုံးရှုံးခဲ့ရတဲ့ COVID-19 တိုက်ဖျက်ဖို့နဲ့စီးပွားရေးပြန်ကူစားဖို့လိုအပ်မှုပါလို့ပြောနေချိန်မှာအထက်ခံ Republican တွေကတော့အရင်ကူညီရေးစီမံချက်ပေါ်ဆက်ရည်တည်ထားပြီးအခုထပ်ပေးမဲ့ပမာဏကငွေကုန်ကြေးကျများလွန်းတယ်လို့ထောက်ပြနေပါတယ်တောင်ကိုရီးယားနိုင်ငံမှာတော့ COVID-19 ကာကွယ်ဆေးစထိုးပေးနေရမှာကာကွယ်ဆေးပလင်းတစ်ခုချင်းစီမှာသတ်မှတ်ချက်ထက်ပိုထားတဲ့ပမာဏကိုထုတ်ယူပြီးလူတွေကိုထိုးပေးဖို့ခွင့်ပြုလိုက်ပါတယ်။ဒါပေမဲ့မတူတဲ့ဆေးပလင်းတွေကနေသတ်မှတ်ချက်ထက်ပိုတဲ့ဆေးတွေကိုပေါင်းပြီးထိုးတာမျိုးကိုတော့ခွင့်မပြုပါဘူး။ AstraZeneca နဲ့ Pfizer ကုမ္ပဏီတွေကထုတ်တဲ့ Coronavirus ကာကွယ်ဆေးတွေကိုတောင်ကိုရီးယားမှာမနေ့ကစထိုးပေးခဲ့ရမှာပိုရှန်တဲ့ပမာဏတွေ့ပြီးရောဂါကာကွယ်ထိန်းချုပ်ရေးအေဂျင်စီနေနဲ့အခုလိုကန့်သတ်ခွင့်ပြုလိုက်တာပါ။AstraZeneca ကုမ္ပဏီထုတ်ကာကွယ်ဆေးဒဗလင်က10ရောက်တဲ့ဖြစ်ပေမဲ့ဒီ10ရောက်စာစုပ်ယူပြီးပိုနေသေးတာတွေ့ခဲ့ရတယ်လို့ကာကွယ်ဆေးထိုးပေးတဲ့ဂျမိုင်းဝန်ထမ်းတွေကအစီရင်ခံပြီးမှအခုလိုဆုံးဖြတ်ချက်ကိုချပေးခဲ့တာပါ တောင်ကိုရီးယားယောဂကာကွယ်ထိန်းချုပ်ရေးအေဂျင်စီ KDCA အဖွဲ့အရာရှိကကျွမ်းကျင်ကျန်းမာရေးလူသားတွေအနေနဲ့ကာကွယ်ဆေးပူလျံဆုံးရှုံးမှုမဖြစ်စေဖို့ဆေးထုတ်ပိုင်ငယ်စားတွေကိုသုံးရင်ဒီဆေးပလင်းတစ်ခုစီကနေနောက်ထပ်အပိုတယောက်စားကနေနှစ်ယောက်စားအထိရနိုင်တာတွေ့ကြရတယ်လို့ဆိုပါတယ်။ဒါပေမဲ့မတူတဲ့ကာကွယ်ဆေးတပလင်းစီကနေပူရာတွေကိုပြန်ပေါင်းပြီးထပ်ထိုးနေတာမျိုးကိုတော့ဒီ KDCA အဖွဲ့အနေနဲ့ခွင့်မပြုကြောင်းရှင်းရှင်းလင်းလင်းပြောင်းထပ်ပြောထားပါတယ်။တစ်ချိန်တည်းမှာဟောင်ကောင်ကိုလည်း Pfizer BioNTech ကာကွယ်ဆေး5သိန်းကျော်ဒီနေ့ရောက်လာခဲ့ပါတယ်။တင်ပို့ရေးစီစဉ်ကြောင်းနှစ်ရက်နောက်ကျပြီးမှရောက်လာတဲ့ဒီကာကွယ်ဆေးတွေကိုဒုတိယအကြိမ်ဖြစ်ထိုးခွင့်ရတော့မှာပါခင်ဗျာ။ American ပြည်ထောင်စုအဆင့်တရားသူကြီးတူက Facebook Company အနေနဲ့ခွင့်ပြုချက်မယူဘဲဓာတ်ပုံသုံးခဲ့မှုအတွက်ကိုရီးယားကိုတာအခွင့်အရေးဆိုင်ရာဥပဒေအောက်မှာဒဏ်ငွေဒေါ်လာသန်း650ပေးဖို့စီရင်ချက်ချလိုက်ပါတယ်။ San Francisco မြို့ရှိ American ပြည်ထောင်စုတရားသူကြီးကလူမှုမီဒီယာ Facebook Company အနေနဲ့သုံးဆွဲသူတွေရဲ့ဓာတ်ပုံတွေကိုခွင့်ပြုချက်မရဘဲတက်ကလုတ်ချိတ်ဆက်ပြီးအများသူငါသိအောင်တရားမဝင်ပို့ခဲ့တာအတွက်အခုလိုကြီးမားတဲ့ငွေဒဏ်ပမာဏအလျော့ပေးဖြေရှင်းရမယ်လို့ဆုံးဖြတ်လိုက်တာပါကယ်လီဖိုးနီးယားပြည်နယ်မှာအခြေစိုက်တဲ့ Facebook ကုမ္ပဏီကြီးအနေနဲ့ Illinois ပြည်နယ်ကကြီးကွန်ပျူတာဓာတ်ပုံဆိုင်ရာကိုယ်ရေးကိုယ်တော်ဥပဒေကိုချိုးဖောက်ခဲ့တယ်လို့စွပ်စွဲထားတဲ့အမှုကိုဖြေရှင်းရမှာဒီပြည်ထောင်စုအဆင့်တရားသူကြီး James Donato ကအခုလိုမနေ့ကဆုံးဖြတ်ပေးခဲ့ပါတယ်ဒီကြီးမားတဲ့လျော့ကျင်းငွေပမာဏကိုIllinois ပြည်နယ်သားပေါင်း 1.6 တန်းကလက်ခံရရှိမှာဖြစ်ပါတယ်။အခုလိုတရားရုံးဆုံးဖြတ်ချက်မျိုးကဒီကိုကြီးကိုယ်တော်အခွင့်အရေးနဲ့ပတ်သက်ရင်အကြီးအမားဆုံးတွေကတစ်ခုဖြစ်တယ်လို့တရားသူကြီးဒိုနေတိုကလည်းပြောခဲ့ပါတယ်။ Facebook Company ဘက်ကလည်းဒီတရားရေးဖြေရှင်းချက်ကဒေသခံပြည်သူတွေနဲ့အစုရှယ်ယာဝန်ထမ်းတွေအားလုံးအတွက်အကောင်းဆုံးဖြစ်ပါတယ်လို့ပြောခဲ့ပါတယ်။စနေညပိုင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်အခြားမျိုးတွေနီးတူပဲရန်ကုန်မြို့မှာလည်းဆက်အနာတိုင်းမှုစကျင်တဲ့ဒီကနေ့စန္ဒပြတဲ့သူတွေကိုလုံချော်ရဲတပ်ဖွဲ့ကမိခိုးပုံအတန်ပုံမျက်ရည်ယိုပုံတွေတုံးပြီးအကြမ်းဖက်ပြိုခဲခဲ့ပါတယ်လူ90ထက်မနည်းလဲဖမ်းဆီးခံခဲ့ရပါတယ်ရန်ကုန်မြို့ကစန္ဒပြမှုအခြေအနေကျွန်မအကနုံကိုတိုင်သတင်းတော့ယူခဲ့ပါတယ်ရန်ကုန်မြို့မြင်းနီကောင်မှာမနက်ပိုင်းကနေညနေပိုင်းအထိဆန္ဒပြသူတွေကိုရဲတွေကအင်အားအလုံးရင်သုံးပြီးအကြမ်းကြမ်းပြိုခွဲဖမ်းဆီးခဲ့တဲ့မြင်ကွင်းတွေကျမမြင်တွေ့ရပါတယ်။စမ်းချောင်းမြို့နယ်ဘာကရလန်းနဲ့ပဟိုလန်းတဝိုက်မှာရဲတွေအင်အားအများပြားချထားပြီးဆန္ဒပြသူတွေကိုလမ်းတွေထဲထိဝင်ဖမ်းနေတာပါ။ဆန္ဒပြသူတွေကလည်းခက်လှမ်းလှမ်းမှာစစ်အာဏာရှင်စနစ်ကြဆုံးပါစေ။ဖမ်းဆီးထားခေါင်းဆောင်များချစ်ချင်းလွှတ်ဆတဲ့ကျွေးကြော်တန်းတွေအော်ဟေပြီးရဲနှက်ပြစ်ခတ်ပြိုခွဲမှုတွေကြားကပဲအခုညနေအထိဆက်ပြီးဆန္ဒပြနေကြပါတယ်။ဒီကနေ့94ကြိမ်မြောက်မွန်အမျိုးသားနေအထက်မှအနေနဲ့လူမျိုးပေါင်းစုံအထွေထွေတပိတ်စစ်ကြောင်းတွေခြိတက်ဖို့ဘာကရလန်ဆပ်ပရစ်တိုးဆိုင်ရှိမှဆွေရလုံနေတဲ့အချိန်ခဲမှာပဲရဲတွေကအနောက်ကနေလိုက်လာပြီးတော့အကြမ်းဖက်ပြိုခွဲခဲ့တာပါဗဟိုလန်းနဲ့ဘာကရလန်ဝန်းကျင်မှာရဲတွေကမိခိုးပေါင်းအတန်ပေါင်းတွေမျက်ရည်ယိုးပေါင်းနဲ့အကြမ်းဖက်နှိမ်နှင်းပြိုခွဲနေတဲ့မြင်ကွင်းကိုကျွန်မကိုယ်တိုင်တွေ့မြင်ခဲ့ရပါတယ်ရဲတွေနောက်ပြန်ဆုတ်တဲ့အချိန်စန္ဒပြသူတွေတခါပြန်စုပြီးဘာကရလန်းတက်လျှောက်အကာအယာပိတ်ကာထားပြီးစန္ဒဆက်ပြနေကြလို့လူမစုနိုင်အောင်ရဲတွေအကြမ်းကြမ်းပြိုခွဲဖမ်းဆီးနေပါတယ်။လူမျိုးပေါင်းစုံတပိတ်စစ်ကြောင်လှဲ့လေထောက်ခွာဖို့လူတွေတန်းစီနေတဲ့မနက်ပိုင်းချိန်မှာရဲတပ်ဖွဲ့ကစတင်ပြိုခွဲလိုက်တာကိုကိုတိုင်ကြုံတွေ့ခဲ့ရတဲ့ကိုမိုးသူကပြောပါတယ်
ဘရုံမကွင်းပေးစပရစ်နားမှာလူစုတယ်ကျွန်တော်အဲ့ရဒီစစ်ကြောင်းတွေကတို့နဲ့ထိတ်တန့်ရင်မဆိုင်ပဲကျွန်တော်ကြီးမနိုင်ဘာကရဘက်ကိုခြိတက်ဖို့လုပ်နေတယ်ကျွန်တော်တို့စစ်ကြောင်းကြောင်းစတွေ့တယ်တိုင်းသားကြောင်းတွေ့တယ်နောက်ဆုံးကျွန်တော်ကြောင်းလက်ထိတ်မှာကျွန်တော်တို့ဒီဘက်ကစစ်တန်တဲ့စစ်ကြောင်းတိုင်းမဲ့လုပ်တဲ့ချိန်မှာဒီကောင်းနေနောက်ကနေဝင်ရိုက်တဲ့ချိန်မှာခလေးတော်တော်များများပါသွားတယ်ဒီဘက်ကိုကျွန်တော်လမ်းလမ်းကိုလူစုခွဲတယ်အဲကျွန်တော်ဟိုစမ်းကြောင်းဘက်ကိုအချမ်းတော်တော်များများကိုလူစုခွဲကြပြီးကျွန်တော်ပြန်စုတယ်နောက်တစ်ချိန်ပြန်စုတဲ့ချိန်ကျွန်တော်တို့ separate ရှင်းနာမှာကျွန်တော်နောက်တစ်ခါအင်အားစုပြီးတော့တိုင်းသားစစ်ကြောင်းတွေကနောက်မှာကျွန်တော်တို့ရှေ့ကအမာခံတွေရှေ့မှာအဲ့ဒီချိန်မှာကျွန်တော်တို့ဘာလို့ဖြစ်လဲဆိုတော့တစ်ခါတက်လာပြီးတော့ဟိုကျွန်တော်ကြောက်ဖုန်းကြီးကြောင်းပေါ်မှာဓာတ်ကြည့်နေတဲ့ကလေးတွေ အပြစ်မဲ့ပြည်သူတွေကိုတခါထိုက်ရပြီးအဲ့ကလေးတော်မင်းများခုပါသွားတယ်
မောင်မျိုးသားနေနဲ့သူတပိတ်စစ်ကြောင်းတွေခြိတဲ့ပို့လုံနေချိန်မှာရဲတပ်ဖွဲ့တွေအင်းအားအလုံးရင်မင်းနေကောင်းမိပွိုင်ဘာကရလာအတိုင်းလိုက်လာပြီးအကြမ်းဖက်ဖြိုခွဲလိုက်လို့ဇန္ဒပြသူတွေအကောင်လွန်ထွက်ပြေးရအိမ်ထဲဝင်ပုန်းလိုက်ရတယ်လို့ကိုတိုင်ကြုံခဲ့ရတဲ့ဇန္ဒပြသူတို့ကပြောပါတယ်အဲ
ခုနကတော့ကျမတို့လူစုတာကတော့ဒီဘက်ပေါ့နော်ဟိုစက်ဖက်အကျော်မှာစုတာအဲမတိုင်ကြီးကတော့ကျမတို့လူမျိုးစုကသူတို့ဘယ်ရီယာကာထားရဲ့နားလေးမှာကျမတို့လူမျိုးစုရှိရတယ်နဲ့မောင်မျိုးသားတွေတော့သူတို့စစ်တမ်းရှေ့ကြောင်းရှေ့တင်လိုက်တဲ့ခါမှာမဖြစ်သွားလဲဆိုတော့ကျမတို့အဲ့ဘက်ကိုတစ်ချက်အာယုံလွတ်သွားတယ်လို့ထင်တယ်အဲ့ကျမတို့တောင်ဆောက်ချီလာရင်းနဲ့ကျမတို့ကပြေးနဲ့လူခွဲလာတာ
ဒီကနေ့မနက်ပိုင်းမြင်းနီကောင်မှာဆန္ဒပြနေကြတဲ့လူစုကိုရဲတွေအင်အားသုံးဖြိုခွဲလိုက်တဲ့အထက်ထွက်ပြေးလာတဲ့တက်ကြွလှုပ်ရှားသူမှရှားရမုံက
တိုင်းသားလူစုပေါင်းဆောင်စစ်ကြောင်းဝင်ပြီးတော့ဟိုမှာချစ်တက်ဖို့ဆိုပြီးတော့ပြင်ဆင်ထားရပါတော့အဲ့ချိန်မှာစွတ်ထွက်ဖို့လုပ်ကောင်းလို့ရှိတယ်လေနောက်ကနေပြီးတော့ကြီးရကြီးကြီးတိုင်းချစ်ဖို့ဆိုပြီးတော့ချက်ပြီးချက်တဲ့ပုံစံမျိုးတွေအမှဒီကနောက်ဆုံးလာချစ်တူလာနောက်ဆုံးလာရှိတယ်လေအဲ့လိုပုံစံလေးနဲ့နောက်မှာတော့တွေ့ရအောင်တက်တိုင်းတိုင်းကတော့ဝင်ရှိလို့တို့ကကတည်းကပေါက်တယ်ပြီးတော့နောက်တစ်ခုကသူကမိမိလူစုကိုသူအုပ်ချတယ်မဖြစ်ဘူးပြီးလည်းရတာဖြစ်ဖြစ်တယ်သူတို့ကြီးမှန်းတန်းကြရေးကိုမိမိလူစုကိုဖြစ်တယ်ပြီးတော့သူအင်တာနက်အကန့်အိုးပေါက်တယ
်မြင်းနေကောင်လိုပဲဇန္နပြအင်အားအများပြားရှိရာဆုရက်ဖြစ်တဲ့ဖဲတန်းတဲ့လျှောက်မှာလဲရဲအင်အားအလုံးအရင်နဲ့လူတို့ကြာဝင်ရောက်ဖြိုခွဲတာကမနက်ကနေနေ့လယ်နဲ့ညနေအချိန်ထိအကြမ်းကြမ်းဖြိုခွဲနေတာပါပြစ်ခတ်ဖမ်းဆီးမှုတွေကြောင့်လမ်းတွေကြားထဲဝင်ရောက်ထွက်ပြေးရသူတွေရှိသလိုဖမ်းဆီးခံလိုက်ရသူတွေလည်းအများပြားရှိနေပါတယ်။တာမွေဘက်မှလည်းဆန္ဒပြသူတွေကိုရဲတွေဘက်ကနေပြစ်ခတ်ပြိုခွဲမှုတွေကြောင့်ပြည်သူတွေထွက်ပြေးတန်းဆောင်နေရတာပါ။အနေဝန်ကျင်ကလမ်းတွေထဲပြေးပုံဝင်ကြရသလိုတာမွေအိုရှင်ထဲနဲ့မင်းအောက်ကားပါကင်မှာပိတ်မိနေခဲ့ကြပါတယ်။အဲ့ဒီလိုပိတ်မိနေသူတွေကိုပြည်သူအချင်းချင်းဝန်းရံပေးချိန်မှာရဲတပ်ဖွဲ့တွေဘက်ကမျက်ရည်ယိုပုံးတွေနဲ့ဖြိုခွင်းခဲ့ပါတယ်။ရန်ကုန်အခြားနေရာတွေမှာလည်းဆန္ဒပြမှုတွေရှိနေပြီးလုံခြုံရေးယူထားတဲ့ရဲနဲ့ဆန္ဒပြသူတွေအကြားတင်မာမှုတွေရှိနေပါတယ်။ကျွန်မအက်ကနွန်ပါရန်ကုန်ကနေသတင်းပေးပို့ထားပါတယ
်။အနှံ့စစ်အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံနေရချိန်မှာဆန္ဒပြမှုအကောင်နဲ့မုံရွာမြို့မှာလည်းအကြမ်းဖက်ဖြိုခွဲတာတွေထိခိုက်ဒဏ်ရာရမှုတွေအတော်များများရှိနေပါတယ်။ကျွန်မအိပ်ပနာထွန်းကစုံစမ်းမေးမြန်းတင်ဆက်ထားပါတယ်။စကိုင်းတိုင်းမုံရွာမြို့ဧတရာရပ်ကွက်ကပြတ်သက်ကြောင်းမှာဆန္ဒပြကြောင်းသားတွေဆရာဆရာမတွေအင်ဂျင်နီယာတွေနဲ့ပြည်သူတချို့ကိုလုံခြုံရေးတပ်ဖွဲ့ဝင်အင်အား900လောက်ကဒီနေ့မနက်ပိုင်းမှာဝင်ရောက်ဖမ်းဆီးခဲ့ပါတယ်။ထောင်ထဲချီတဲ့ဒေသခံပြည်သူတွေကအဲ့ဒီနေရာမှာစုဝေးပိတ်ဆို့ပြီးတော့ဖန်စီထားသူတွေကိုပြန်လှုပ်ဖို့ထိန်သဘဲပြုလုပ်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေဖန်စီထားတဲ့သူတွေကိုအပြင်ခေါ်ထုတ်မသွားနိုင်စေဖို့ပိတ်ဆို့ထားတဲ့ပြည်သူတွေကိုလူစုခွဲဖို့အတွက်ရာဘာကြီးတွေမိခိုးဘုံးတွေပြစ်ဖောက်ခဲ့တာဖြစ်တယ်လို့အဲ့ဒီနေရာမှာရှိနေခဲ့တဲ့ဆန္ဒပြသူအမျိုးသမီးတဦးကပြောပါတယ်။ဒီ
ကကအဲ့ဒီခုံကြီးကျောင်းမှာပဲ။အဲ့ဒီကလည်းပြတ်တက်ကျောင်းမှာပဲမနေ့တိုင်း9:00ဆိုစုလာ။သူကအဲ့ဒီသူ့ရက်ကိုလာပြီးတော့ဝိုင်းလိုက်တဲ့သဘောမှာတို့တခြားပြည်သက်တွေအများကြီးမလာခင်ပါအဲ့မှာဆိုတပိတ်ဥဆောင်နေအောင်ဆောင်နေရှိရဲ့တခြားဟိုစောင်းနှဆရာဆရာမတွေရောက်နေပြီအဲ့ဒီအချိန်ကိုသူကသူ့ရဲ့ကိုဝိုင်းလိုက်တာသူ့ရဲ့ကိုဝိုင်းလိုက်တော့အထဲမှာတိတ်မိသွားတာတချို့ကတိတ်မိသွားတယ်ခန့်ခံရတယ်ဘလို့မှဖွင့်လို့မရဘူးဆရာဆရာမတွေစောင်းနှတွေလည်းရိုက်တယ်လို့ကြားတယ်ဖွင့်လို့မရတဲ့အချိန်မှာသူတွေကပုံမှန်တပိတ်တက်ခုနကခွင့်ရတယ်မဆန့်တယ်သူကအထဲမှာဝိုင်းထားပြီးသူ့ရဲ့ကိုဝိုင်းထားလိုက်တော့အဲ့မှာအပြင်ကလူတွေကသူတို့ပြန်ဝိုင်းထားတယ်မနေ့ကလေးကတောက်လျှောက်ထိုင်နေတယ်။ထိုင်ပြီးတော့သူတို့ဝိုင်းထားတဲ့ဟာကိုမှအခုကမကလာတော့လည်းထောက်တယ်။ရဲရဲပုံလည်းခွဲတယ်။အဲ့လည်းခုလူစုကတော့ကွဲသွားပြီ
2နှစ်ရီခွဲဝင်းကျင်လောက်မှာဘကတအလံထောင်ပြီးတော့ចောင်းသားတွေဥဆောင်ပြီးမြို့ကိုလှည့်ပတ်ဆန္ဒပြခဲ့ကြပါတယ်။အနောက်မြောက်တိုင်းစစ်ဌာနချုပ်ကဆန္ဒပြသူတွေကိုဖြိုခွဲဖို့လာခဲ့ပေမဲ့လမ်းတွေကိုဝင်မရအောင်တားဆီးပိတ်ဆို့ထားတာကြောင့်ညနေမှာတော့ចောင်းသားတွေနဲ့ထိတ်တိတ်တွေ့ကြတာမရှိဘူးလို့ဆန္ဒပြပွဲဥဆောင်သူတူကပြောပါတယ်
။ကျွန်တော်တို့တောက်ကလမ်းနဲ့ဆီအောင်လမ်းမှာပေါ်ပြောက်ဝဲကျင်းပါတဲ့ကတည်းကသူတို့ကနမကအနေနဲ့စကားဆေးဖတ်လာလို့ကြားပါလေ။တို့တော့ကျွန်တော်တို့ကလည်းအဲ့နံမှာပေါ်ပြောက်ဝဲကတနိုင်ကြတာပါဘူး။ ကျွန်တော်လည်းပြီးပြီကျွန်တော်တို့ပါကျွန်တော်တို့ဒီခွက်ပြလာတယ်အဲ့ဒီကျွန်တော်တို့ပြလာပြီ15မိနစ်လောက်မှာသူတို့ရောက်လာပါလေ15မိနစ်မှာလောက်တော့တိတ်ရောက်လာတယ်
မုံရွာမြို့မှာဒီကနေ့ဆန္ဒပြမှုမှာဖမ်းခံရသူက150လောက်ရှိမယ်လို့ဆန္ဒပြပွဲဦးဆောင်သူတွေကဆိုပါတယ်။ဒီနေ့အစောပိုင်းမှာပဲမုံရွာမှာရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွဲလို့အမျိုးသားတအုပ်နဲ့အမျိုးသမီးတအုပ်တနက်ထိမှန်ခဲ့ပါတယ်။တနက်ထိမှန်တဲ့အမျိုးသမီးကတော့ဖမ်းဆီးထားတဲ့ပြတ်သက်ကြောင်အတွင်းမှာပဲသွေးထွက်လွန်ပြီးတည်ဆုံသွားပြီးဆိုတဲ့သတင်းတွေထွက်နေပေမဲ့လုံချုံရေးတပ်ဖွဲ့တွေကဘယ်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လဲဆိုတာကိုစုံစမ်းနေဆဲဖြစ်ပြီးတော့တည်ဆုံတယ်ဆိုတာကိုအခုထိအတည်မပြုနိုင်သေးဘူးလို့ဆန္ဒပြခေါင်းဆောင်တအုပ်ကပြောပါတယ
်။မင်းစီဒေါက်တာဆမလေးပါ။တော့ကျိုးကျွန်တော်တို့ကစုံးတယ်လို့ကျွန်တော်တို့ကတော့အမှန်တကယ်ပြောပြအစီအစဉ်လို့မြင်ရတယ်သူ့ကိုကျွန်တော်တို့ပြေုံကြီးမှလည်းမရှိဘူးတခြားဒီလိုမဖြစ်လို့ထားတဲ့နေရာတွေမှလည်းမရှိဘူးရဟိုတန်ရတဲ့မြို့သားကိုတော့ဘုန်းကြီးကိုယ်တိုင်ကဟိုပေါ့ request လုပ်ပြီးတော့ပြေုံတင်ထားတာရှိပါတယ်ဒီ pick ကတာကတော့သူကတော့ရပါကြီးလို့ပြောတော့ညာလဲဆရာမလေးရဲ့တပင်းကတော့ပြောက်နေလေကြာ
အနောက်မြောက်တိုင်းစစ်ဌာနချုပ်ကနေတက်တွေမုံရွာမြို့တဲကိုလာမင်းဆိုတဲ့တဲ့ရင်ကြောင့်ကားတွေဝင်မရအောင်မုံရွာမြို့လမ်းတွေကိုပိတ်ဆို့ထားကြပေမဲ့အဲ့ဒီအတားအဆီးတွေကိုဖယ်ရှားပြီးရဲကားနဲ့အချုပ်ကားတွေကမုံရွာမြို့တဲကထွက်သွားတယ်လို့ပြောပါရယ်ဖမ်းဆီးထားတဲ့ဆန္ဒပြသူတွေကိုအနောက်မြောက်တိုင်းစစ်ဌာနချုပ်မှာဖမ်းဆီးထားတယ်လို့ဆန္ဒပြခေါင်းဆောင်တူကပြောပါရယ်ညနေပိုင်းမှာတော့ဖမ်းဆီးထားသူတွေတဲကကျောင်းဆရာမအယောက်40လောက်ကိုနောက်ထပ်ဆန္ဒပြပွဲတွေမှာမပါဝင်ဘူးဆိုတဲ့စာမှလက်မှတ်ထိုးခိုင်းပြီးတော့ပြန်လွှတ်ပေးခဲ့ပါရယ်ဒီလိုဖမ်းဆီးမှုတွေကြောင့်ဆန္ဒပြတာတွေကတော့ရက်တန့်သွားမှာမဟုတ်ပဲပူပြီးအချိန်မြင့်ဆောင်ရွက်သွားကြမှာဖြစ်တယ်လို့ကျောင်းသားခေါင်းဆောင်တွေကပြောပါတယ်ရှင်။ကျွန်မအိတ်တနာထွန်းပ
ါ။မလေးမဆီအနာသိမှုကိုငြင်းငြင်းစွာဆန္ဒပြတဲ့သူတွေကိုအာဏာပိုင်တွေဘက်ကဒီနေ့မှလည်းအကြမ်းဖက်ဖြိုခွဲခဲ့ပြီးတော့ထိခိုက်ဒဏ်ရာရတာတွေဖမ်းဆီးတာတွေရှိတယ်လို့ဆန္ဒပြခေါင်းဆောင်တို့ဖြစ်တဲ့ဒေါက်တာတီဇာဆန်းကပြောပါရယ်ဒီချိန်လေးနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်တိုင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာကိုတီဇာဆန်းရဲ့ဒီနေ့မန္တလေးဘက်ကဆန္ဒပြပွဲအခြေအနေတွေဘယ်လိုရှိပါလဲ
ဟုတ်ကဲ့ပါခင်ဗျာဒီနေ့မှာတော့ကျွန်တော်တို့ဒီမနက်ခင်း link အစိုးရတွေက7နာရီ9နာရီလောက်ကြတဲ့ဒီရဲနဲ့စစ်သားတွေကတမျိုးလုံးလှည့်ပြီးတော့ဒီလုံခြုံရေးအင်အားအများကြီးချထားတယ်ကျွန်တော်တို့မန္တလေးရဲ့ခါတိုင်းကျွန်တော်ဆန္ဒပြနေကြနေရာတွေပေါ့နော်ဘူလာကြီးရှိမန္တလေးတက္ကသိုလ်ဝင်ပေါက်ရှိတော့ကျွန်တော်ဒီရှန်တိုင်းရင်သားအတင်းရှိတော့ကျွန်တော်ဒီဆန္ဒပြပွဲတွေကိုလည်းပဲဖြိုခွဲတယ်ပေါ့လူစုလူဝေစလုံးလုံးမရအောင်ဒီလိုတို့ဖြိုခွဲတယ်ရှန်တိုင်းရင်သားအတင်းရုံရှိမှဆိုရင်လည်းပဲတို့ဒီတနက်ကြီးအစ်စ်ဖောက်တယ်ပေါ့နောက်ဖမ်းနေရိုက်တာတွေနဲ့တာတွေရှိတယ်တော့ကျွန်တော်ဒီမန္တလေးတိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှာပေါ့နော်တိုင်းနေတဲ့ကျွန်တော်တို့မန်လီတိုင်း NLD ဒူအိုခရာကျွန်တော်တို့ဒီတော်ဝင်းများနဲ့တိုင်းအစီအကိုကိုအေးသေးလို့လည်းဖမ်းသွားတယ်။နောက်အဓိကဆိုးလာတော့ဗျာကျွန်တော်တို့ဒီသူတို့စစ်ကားတွေရဲကားတွေကလှည့်ရင်းနဲ့တွေ့သမျှကိုဘခွားတွေနဲ့ရှောက်ပစ်တယ်ပေါ့ဗျာလမ်းပေါ်နေပြည်သူတွေကိုလည်းပေါ့နော်ဟိုဘာအကြောင်းမှမရှိပဲအဲ့မှာကျွန်တော်တို့ဒီများတောင်ကြောင်းနေမှာဆိုရင်ဒီကြောင်းသားတယောက်ကိုဘခွားနဲ့လောက်သေးခွားနဲ့မှန်တာမျက်စိကိုမှန်တယ်ဗျာတော်တော်လေးတန်ရဟုတ်ကဲ့ဆိုရပေါ့နော်အဲ့တော့ဒီနေ့ကတော့ကျွန်တော်တို့မန္တလေးမှာကျွန်တော်တို့စူးစူးဝါးဝါးပါပါခင်ဗျာ
ထိခိုက်ဒဏ်ရာရတဲ့သူဦးရေကအခုနောက်ဆုံးဘလောက်လောက်ရှိတယ်လို့ကြားပါလဲ
ခင်ဗျာကျွန်တော်ဒီရှမ်းတိုင်းသားရုံးရှိမှာရိုက်နေခံရတာတွေရှိတယ်တနက်နေ့ပေါ့နော်ဖောက်တာတွေရှိတယ်အဲ့တော့ကျွန်တော်တို့အနည်းဆုံးဖမ်းဆီးခံရတာဟုတ်ပါပေါ့နော်20ကျော်သားရှိတယ်အဲ့တော့ကျွန်တော်ထိခိုက်ဒဏ်ရာရတဲ့သူတွေကအများကြီးရှိတယ်ထွက်ပြေးရတယ်ပေါ့နော်အထွက်ပြေးဆိုအိမ်ထဲဝင်တော့အိမ်ထဲကလက်ခံတော့အိမ်ရှင်ရောပါရိုက်တဲ့အစဉ်ပေါ့နော်ဒီအိမ်ထဲထိလိုက်ဖမ်းနေရတယ်တဲ့ကျွန်တော်တို့အရှိပါတယ်ခင်ဗျာအဲ့တော့တပ်ဖွဲ့မှန်ပြီးတရားရတဲ့သူတွေလည်းအများကြီးပါပဲခင်ဗျာ
အခုဆိုရင်ရန်ကုန်အပါဝင်မြို့တော်တော်များများမှာအာဏာပိုင်တွေဘက်ကနေပြီးတော့ငြင်းငြမ်းစွာဆန္ဒပြနေတဲ့သူတွေကိုအကြမ်းဖက်ဖြိုခွင်းတာတွေတော်တော်လေးလှုပ်လာတယ်ဒီပေါ်မှာရောဘယ်လိုမြင်လဲဘယ်လိုသုံးသပ်လဲ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒါကတော့ကျွန်တော်ဒီအာဏာရှင်တွေရဲ့ဇယိုက်လက္ခဏာပါပဲခင်ဗျာဒီအာဏာရှင်တွေဒီသူတို့ကိုစန့်ကျင်တဲ့လက်မခံတဲ့ဒီကျွန်တော်တို့ဒီငြင်းငြမ်းစွာဆန္ဒပြနေတဲ့ပြည်သူတွေကိုအကြမ်းဖက်အဲအလုံးအကျုံသုံးပြီးတော့ဒါအာဓမ္မဖြုတ်ခွင်းနေတာဒါအာနာရှင်ရဲ့ဇယိလက္ခဏာပါပဲသို့တော့ကျွန်တော်တို့ပြည်သူလူထုအနေနဲ့တော့ဒါတွေကိုကျွန်တော်တို့ကကျွန်တော်တို့ဒီကြောက်ရွံ့နေဖို့မဟုတ်ဘဲနဲ့မိမိတို့ရဲ့ဘောနမူလယက်တီချက်ဖြစ်တဲ့ကျွန်တော်တို့ဒီသစ်မှန်တဲ့ Federal Democracy တောင်းဆိုပွဲကိုကျွန်တော်ဆက်လက်ဆင်နွှဲနေကြပို့ပါပဲဒီနေ့ဆိုရင်ကျွန်တော်တို့ဒီသူတို့ကဖြုတ်ခွင်းနေသို့တော့ကျွန်တော်တို့တက်နေတဲ့မြတ်လူစုပြီးတော့ဘောနလမ်းလျှောက်လို့မရရင်ကျွန်တော်တို့ထိုင်သပိတ်လုပ်တယ်ကျွန်တော်တို့ရောက်နေတဲ့နေရာမှာပဲထိုင်ပြီးတော့ဆန္ဒပြတာလေကျွန်တော်တို့လုပ်ပါတယ်ကျွန်တော်တို့ပြည်သူလူထုအနေနဲ့တော့မိမိတို့တက်နိုင်တဲ့အသွင်ပုံစံနီးနာအစုံနဲ့ဆက်လက်ပြီးတော့ဆောင်ရွက်ကြဖို့ပါပဲခင်ဗ
ျဒီလိုဖြိုခွင်းတဲ့နေရာမှာအာဏာပိုင်တွေဘက်ကရဲသားပြည်သူတွေကိုဂွားရီနဲ့ပစ်တယ်အိမ်တွေထဲထိလိုက်ဆွဲနေတဲ့ဥစ္စာတွေကရောဒါဥပဒေနဲ့ကန့်ညီမှုရှိရလား
ဟုတ်ကဲ့ကျွန်တော်တို့ပြည်သူမှာကလက်နက်ဆိုလို့ဘာဆိုဘာမှမပေါ့ပဲငြင်းငြမ်းစွာကြွေးကြော်တယ်ဆန္ဒပေါ်ထုတ်တယ်ပေါ့နော်ကျွန်တော်တို့ကတော့ဟိုမိမိတို့ရဲ့မူလရပ်ပိုင်ခွင့်အခွင့်အရေးဖြစ်တဲ့လွတ်လပ်စွာဒါမိမိဆန္ဒသဘောထားကိုငြင်းငြမ်းစွာပေါ်ထုတ်နေကြခြင်းဖြစ်ပါတယ်ခင်ဗျဒါကဒီ အခုအာနာသိန်းစစ်အုပ်စုကပေါ်တော့လက်နက်မျိုးစုံများအကြမ်းဖက်ဒီနာအစုံသုံးပြီးတော့အတမဖြိုခွင်းနေတဲ့လုံရက်ဒီကျွန်တော်တို့ကဘလို့မှဘယ်ဥပဒေနဲ့ရှူတောင်းကြည့်ကြည့်တရားဥပဒေနဲ့မလျော်ညီတဲ့ပေါ်တော့ကျွန်တော်တို့ဒီလူသားမဆန်တဲ့အကြမ်းဖက်လုံရက်လိုပဲကျွန်တော်အနေနဲ့ရှုမြင်ပါတယ်ခင်ဗျာ
နောက်တစ်ခုကြားရကအာနာပိုင်းနေဘက်ကလူတွေဖမ်းဆီးသွားတယ်နောက်ဆိုင်ကယ်တွေဖမ်းသွားတယ်လူဖမ်းသွားတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ပတ်စံပေးရင်ပြန်ပြီးတော့လွတ်ပေးတာတွေဆိုင်ကယ်တွေကိုပြန်ပေးတာတွေအဲ့လိုမျိုးတွေလည်းရှိနေတယ်လို့သိရပါတယ်ဒီပေါ်မှာရောဇုံတရားဘယ်လိုမှတ်ချက်ပေးကြလဲ
ကျွန်တော်တို့မင်းမှာဆိုဒီနေ့ဆိုရင်ကျွန်တော်တို့ဒီအဲ့ဒီရှမ်းတိုင်းကရှိမှဖြစ်သွားတယ်အဲ့ဒီမှာကျွန်တော်တို့ဆိုင်ကယ်ဒီကားတွေချိန်ကြတယ်အဲ့ဒါသူကရိန်းနေနဲ့လာဆွဲသွားတယ်လာတည်တယ်ပြီးတော့ဗျာအဲ့ဒါကိုကျွန်တော်တို့2-3 ခွင့်နဲ့လာရွေးခိုင်းနေဆိုပြီးကျွန်တော်တို့ပေါ့နော်သိရတယ်ဒီလူတွေရောဆိုင်ကယ်ဒီရင်းနေရောပေါ့နော်ဒါကဟိုပြောရရင်ဟိုဆက်ကြီးတောင်းတဲ့သဘောကျွန်တော်တို့ကိုဓမြတိုက်တဲ့သဘောကြီးဗျာကျွန်တော်တို့ပစ္စည်းကိုပေါ့နော်ဘလို့မှန်တာရဲတပ်ဖွဲ့တို့ဒီလုံချုံကြီးတပ်ဖွဲ့တွေဘလို့တင်လုံထိုက်တဲ့ကိစ္စမဟုတ်ဘူးဗျာလူသားတယောက်နေလုံတင်လုံတဲ့အလုံးမဟုတ်တဲ့ကိစ္စတွေကိုလုံနေခြင်းပဲဖြစ်ပါတယ်ဗျာ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ရှိစီအနာတင်ထားတဲ့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့စူးဝါထားတဲ့အခြေအနေတွေကိုဝင်ရောက်ကင်တွေ့ဖို့ကုလသမဂ္ဂကနေပြီးတော့ဗတ်ပေါင်းစုံကနေပြီးတော့ချင့်ချင်းစဉ်းစားနေပြီဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကုစလေတာမကြီးဦးကျော်မုထွန်းက VOA ကိုပြောပါတယ်အပြည့်စုံကိုတော့မိုင်းအင်ဂျင်နီယာကဆက်သွယ်မြင်းမြန်ထားပါတယ်
အခုအဲ့တော့တာမတ်ကြီးအနေနဲ့အခုလိုဆုံးဖြတ်လိုက်ပြီးရဲ့နောက်ပိုင်းမှာပေါ့နော်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘလို့ဆက်လက်ဆောင်ရွက်သွားဖို့ရှိလဲရှင
်ဟုတ်ဟုတ်ကဲ့ဟိုကျေးဇူးပါမိုင်းအင်ဂျင်နီယာခင်ဗျာအချိန်ပေးပြီးတော့ကျွန်တော်ဟိုခေါ်ရတဲ့အတွက်ပါနောက်ပြီးတော့လေဒီလိုမျိုးပြောခွင့်ရတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်အဲခုနကကျွန်တော်မိန်ကုန်းထဲမှာတော့ဖွင့်လင်းပြောရင်ကျွန်တော်ရင်ထဲကခံစားချက်နောက်ပြီးတော့အထူးသဖြင့်ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံမှာအခုရပ်ပိုင်းနေမှာပြည်သူပြည်သားတွေတွေ့ကြုံခံစားနေရတာတွေဆိုတော့အဲ့ဒါတွေကဘာပြောကျွန်တော်မိန်ကုန်းထဲမှာပါသွားတဲ့စာသားတွေကအဲ့ဒီအရာလာတဲ့ဥစ္စာတွေကအဓိကဖြစ်ပါတယ်ခင်ဗျာအဲဒါကြောင့်ဟိုဒီကျွန်တော်ဒီနယူးယောက်မရောက်ခင်ပေါ့နော်ကျွန်တော်ဂျနီဗာမှာ2018ကစရောက်တယ်ဂျနီဗာမှာ2နှစ်ကျော်လောက်တာဝန်ထမ်းဆောင်ပြီးတော့အခုဒီနယူးယောက်ရောက်လာတယ်ပေါ့နော်နယူးယောက်ကိုကျွန်တော်အောက်တိုဘာလရောက်တယ်ဆိုတော့အခု4လအဲကျော်လောက်ရှိပါပြီခင်ဗျာဆိုတော့ကျွန်တော်ကိုခန့်ခဲ့တာလဲဟို NLD အစိုးရပေါ့နော်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရခန့်ခဲ့တာအဲနောက်ပြီးတော့ဒီ NLD အစိုးရဆိုတာလဲပြည်သူကရွေးချယ်ထားတဲ့အစိုးရပေါ့နော်ဆိုတော့ဒါကြောင့်ဟိုကျွန်တော်တို့ဒီမှာနိုင်ငံကိုစားပြုပြောရတဲ့မိန်ကုန်းနေရာတော့တကယ်ကိုလက်တွေ့ဖြစ်နေတဲ့ဥစ္စာတွေနဲ့ထင်ဟပ်ပြီးပဲပြောချင်ပါတယ်ခင်ဗျာဒါကြောင့်လဲအဲကျွန်တော်ဒီနေ့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့ဥစ္စာအထူးသဖြင့်ကျွန်တော်တို့နိုင်ငံကောင်းဆောင်တွေအဲဖန်ခံနေရတဲ့ဥစ္စာအဲနောက်ပြီးတော့ကျွန်တော်တို့တခြားခြားသောလူတွေပေါ့နော်ဟိုမတရားအဖန်ခံထားတဲ့ဥစ္စာတွေကိုလည်းအမြန်ဆုံးလွတ်မြောက်ပေးဖို့တော့ကျွန်တော်တို့အမြဲတမ်းဒီမိုကရေစီနိုင်ငံကိုပဲကျွန်တော်တို့တွားကျင်တယ်ဆိုတဲ့ဥစ္စာတောက်လျှောက်ကိုကျွန်တော်တို့ဟိုတောင်းဆိုလာတဲ့အချိန်မှာဒီလိုမျိုးဆီယနာပိမှုဖြစ်တယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့မြန်မာပြည်တွင်းမှာဒါလက်မခံတာတွေမကဘူးเนาะပြည်ပမှာရှိတဲ့မြန်မာနိုင်ငံဒါတွေအကုန်လုံးပါလေလက်မခံတဲ့အခြေအနေဆိုတဲ့အဲဥစ္စာကြောင့်အဲ့ဒါကိုလည်းကျွန်တော်တို့လက်မခံနိုင်ဘူးပေါ့เนาะအဲနောက်ပြီးတော့ဒီအရွေးချယ်ခံတဲ့အစိုးရကိုအာဏာပြန်ပေးဖို့ပေါ့เนาะအထူးသဖြင့်ပြည်သူထံအာဏာပြန်ပေးဖို့နောက်ပြီးတော့ကျွန်တော်ဒီမိုကရေစီနိုင်ငံထူထောင်သွားနိုင်ဖို့အတွက်အဲ့အရာတွေကိုကျွန်တော်တို့ဆက်လုပ်သွားမှာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကျွန်တော်ပြည်သူပြည်သားအားလုံးဆက်လုပ်သွားမှာဖြစ်တဲ့အတွက်ကျွန်တော်လည်းပြည်သူတွေကပြည်သူတရားပြည်သူတယောက်ဖြစ်တဲ့အတွက်ကျွန်တော်တို့အခုဒီမှာနေတဲ့အချိန်မှာလည်းကျွန်တော်ဆက်လုပ်သွားပါမယ်အခုလောလောဆယ်ပဲကျွန်တော်ဒီအမြဲတမ်းကိုယ်စားလှယ်အနေနဲ့ပဲအဲဆက်လုပ်ဟိုသွားပါမယ်ဆက်လုပ်လို့ရသမျှကျွန်တော်သွားပါမယ်ဟိုကျွန်တော်ပြောသလို ကျွန်တော်တို့ဒီအရေးတော်ပုံအောင်ရမည်ဆိုတဲ့ဥစ္စာပြောသလိုကျွန်တော်ကြီးမှန်းချက်တွေကိုကျွန်တော်အောင်မြင်ဖို့အတွက်တက်နိုင်တဲ့နေနဲ့တက်နိုင်တဲ့ဘက်ကနေပြီးတော့ဆက်လက်ဆောင်ရွက်သွားပါမယ်လို့တော့ကျွန်တော်အခုအနေထားမှာပြောနိုင်ပါတယ်ခင်ဗျအ
ဲ့တော့စစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီဘက်ကရောတမတ်ကြီးဥကြုံမိုးထွန်းကိုသူတို့ဆက်သွယ်လာတာရှိလားရှင့်သူတို့ဘက်ကဘလို့တုံ့ပြန်ချက်ဒီအခုဟိုတွေ့ရတယ်ပေါ့နော်
အခု ठी တော့ကျွန်တော်နဲ့တော့ဘာမှတော့ကြော်ရတာတော့မရှိသေးပါဘူးခင်ဗျာဆိုတော့တခုခုတော့တုံ့ပြန်ဖို့တော့ရှိလာမယ်အနေထားတော့ရှိပါတယ်ဘာလို့လဲဆိုတော့အဲကျွန်တော်ပြောခဲ့တဲ့ဥစ္စာကသူတို့အခုချမှတ်ထားတဲ့အဲ guidelines နဲ့မတူမှမတူတာဟုတ်ဆိုတော့အထူးဖြင့်ကျွန်တော်ပြည်သူတွေရဲ့ခံစားချက်ကိုပြောတာဆိုတော့တခုခုတော့လာမယ်အနေထားတော့ရှိပါတယ်ခင်ဗျာ
အခုဟာတကယ်တမ်းကိုစားပြုတဲ့ဟို NLD အစိုးရကတော့ဟိုခေါင်းဆောင်တွေအကုန်လုံးကလည်းဖန်စီထိမ့်သိမ်းထားတဲ့ခါကျတော့ဟိုမြမအရေးကိုကိုစားပြုဆောင်ရွက်ရတဲ့မှန်သမျှကျတော့တမတ်ကြီးကိုတိုင်ဆုံးဖြတ်ပြီးတော့ဆောင်ရွက်ဖို့ရှိသလားပေါ့နော်အဲ့ဒီအခြေအနေကဘယ်လိုဖြစ်လာမှာရှင
်ဟုတ်ကဲ့လောလောဆယ်တော့ဟိုဥစားပေါ့နော်ကျွန်တော်တို့ဟို NLD အစိုးရပေါ့နော်ဒေါ်အောင်ဆန်းစုကြည်လို့အစိုးရနေပြီးတော့ချမှတ်ခဲ့တဲ့ဟိုဒီနိုင်ငံသားကြီးမူနဲ့ပတ်သက်တဲ့မူတွေပေါ့နော်အခြေခံမူတွေရှိထားပြီးသားပေါ့နောက်ပြီးတော့ကျွန်တော်တို့တွေလောက်သွားမဲ့ guidelines တွေရှိထားပြီးသားဆိုတော့ကျွန်တော်တို့ဒီ platform ပေါ့နော် New York platform မှာတော့တချို့ဥစ္စာတွေကရေရှည်လုတ်ခဲ့ရတဲ့ဥစ္စာတွေပေါ့နော်3-5နှစ်ကိုကြိုလုတ်ခဲ့ရတဲ့ဥစ္စာတွေဖြစ်တဲ့အတွက်ကြောင့်အဲ့ဒီဥစ္စာတွေတော့ကျွန်တော်တို့အရင် policy ကရှိထားပြီးသားဖြစ်တဲ့အတွက်ကြောင့်အဲ့ဒီအတိုင်းအဲကျွန်တော်ဆက်လက် account ထဲပေါ်သွားပါမယ်ပေါ့နော်နောက်တချို့ဥစ္စာတွေမှာတော့ဟိုကျွန်တော် CRPH နဲ့ညီနိုင်တိုင်ပင်ပြီးတော့လုတ်သွားမယ်ဥစ္စာလေးလည်းရှိလာမှာပါခင်ဗျာဆိုဒီကြားထဲမှာလည်းအဲကျွန်တော် CRPH ကဒီလေနောက်ပြီးတော့ကိုဦးထင်းလင်းအောင်တို့နောက်ပြီးတော့ဒေါက်တာဆာဆာတို့နဲ့လည်းထိတွေ့သွားဖို့အစီအစဉ်တော့ရှိပါတယ်ခင်ဗျာ
တမတ်ကြီးအနေနဲ့အခုလိုဟိုရက်တီဆောင်ရွက်လာတဲ့ခါမှာဟိုလက်ရှိအဲ့ဒီမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကကြတော့ဟိုနိုင်ငံတကာမှာသူတို့ရဲ့ရက်တည်နေတဲ့အနေအထားကိုဘယ်လိုအကျိုးသက်ရောက်မှုတွေဟိုရှိသွားလဲရှင်အခုလိုတမတ်ကြီးရက်တည်လိုက်တဲ့အတွက်ပေါ့နော
်ကျွန်တော်မိန့်ခွန်းထဲမှာလည်းပြောပါတယ်သူတို့ support လုပ်နေတာတွေရှိပါတယ်ခုနလိုမျိုးဟို condemn လုပ်တဲ့ဟို sanction ချတဲ့ပါညာရှိပါအဲ့ဒါတွေကိုလည်းကျွန်တော်ကျေးဇူးတင်ကြောင်းလည်းပြောသလိုပေါ့နော်ဒီထက်ဘာလို့ဆိုကျွန်တော်ဒီကြားနေမြင်နေရတဲ့ဥစ္စာမှာလက်နက်ရှိတဲ့လူနဲ့လက်နက်မရှိတဲ့ဓမ္မနဲ့အဓမ္မပေါ့နော်ဆိုတော့အဲ့လိုဖြစ်နေတဲ့ဥစ္စာမှာကျွတ်အပီတူအများအပြားကဟိုကုညာမဲ့နေတယ်ဆိုတော့စိတ်ခံစားမှုမျိုးတော်တော်များများမှာရှိလာကြတယ်ပေါ့နော်ရှိလာကြတဲ့အတွက်ကြောင့်ဒါတွေမှာကုညီပေးဖို့ဆိုတဲ့ဥစ္စာကိုတော့ဒီ message လေးကိုတော့ဒီမှာရှိတဲ့ဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတော့ကျွန်တော် message လေးပို့လိုက်နိုင်တယ်ဒီတစ်ခုကောင်းတာကတော့ဒီနေ့အစည်းအဝေးက live webcast ကနေတစင်ပြနေတာဖြစ်တဲ့အတွက်ကြောင့်တချို့နိုင်ငံတကာအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေ NGO တွေအဲသူတို့လည်းအတိုင်းတာတစ်ခုထိကျွန်တော်တို့ရဲ့အတန်းကိုကြားသွားတယ်လို့ကျွန်တော်ဟိုယူဆလို့ရပါတယ်ခင်ဗျ
နိုင်ငံတကာမှာရှိတဲ့တန်ယုံတွေကပေါ့เนาะအခုဆိုရင်ဒီ American Bee House မှာဆိုရှင်လဲဟိုဟာပထမအတွင်းဝင်ဦးမောင်မောင်လက်ကလည်းသူကိုယ်တိုင်ပေါ့เนาะဒီအာနာသိန်းနာကိုစန့်ကျင်တဲ့အနေနဲ့အဲယာရုကနေထွက်ပြီးတော့ဒီ CDM campaign နဲ့မှာလည်းပူပေါင်းပါဝင်ခဲ့ပါတယ်ပေါ့เนาะဆိုတော့အဲ့လိုမျိုးဒီတန်တမန်တွေရဲ့အဲ့လိုဒီလူထုနဲ့တသားတဲ့ CDM movement တို့เนาะဆရာနာသိန်းစန့်ကျင်တာရဲ့လှုပ်ရှားမှုတွေမှာပါဝင်မဲ့အနေအထားရောဘယ်လောက်ထိမျှော်လင့်လို့ရမလဲရှင
်ကျွန်တော်တခုဟိုတေချာပြောနိုင်တာတော့ကျွန်တော်တို့တန်တမန်နေလဲပေါ့နော်နိုင်ငံသားမှာရှိနေပေမဲ့လည်းကျွန်တော်တန်တမန်နေလဲပြည်သူတွေကပြည်သူတွေပါပဲပေါ့နော်ဟိုဒီလိုမျိုးဟိုဘာပြောပြောပြည်သူတွေအနေနဲ့ဒီလိုမျိုးလွတ်လွတ်လပ်လပ်ဟိုထုတ်ဖော်ပြောဆိုခဲ့တာလွတ်လွတ်လပ်လပ်ဆောင်ရွက်ခဲ့တဲ့ဥစ္စာတွေပေါ့မှာကျွန်တော်ဟိုအတိုင်းအတာနှစ်အတိုင်းအတာတစ်ခုအထိပေါ့နော်ကျွန်တော်တို့ဟိုရရှိခဲ့ပြီပေါ့နော်အခုအဲ့ဒါတွေကဒီ February 1ရက်နေ့ကစပြီးတော့ဆုံးရှုံးသွားတဲ့ဥစ္စာမျိုးအလုံးအခံစားရတယ်။အဲတော့အနာဂတ်မှာလည်းအဲ့လိုဆက်ရှုံးဆုံးရှုံးသွားနိုင်မလားဆိုတဲ့ဥစ္စာပေါ့။နောက်ပြီးတော့ကြောက်စိတ်။ဆိုအဲ့လိုမျိုးလေးတွေကြောက်စိတ်တို့စိုးရိမ်စိတ်တို့ရှိလာတဲ့အခါမှာဒါတွေကိုလူတွေကပြန်မခံစားကျင်ကြတော့ပေါ့နော်။ဒါကြောင့်ဟိုဆန္ဒတွေပြကြတယ်ဟိုထုတ်ဖော်ပြောကြတယ်ပေါ့နော်။အဲတချို့တွေကြတော့လေရင်ထဲက ထုတ်ပေါ်မပြောပင်နဲ့ရင်ထဲကမကြိုက်တဲ့လူတွေလည်းအများကြီးရှိကြပါမယ်ခင်ဗျာ။ဥစားဒီဘက်တန်တမန်နေအနေထားမှာလည်းအများစုကတော့ဟိုကျွန်တော်နဲ့ရှင်ပြီးပြောရင်ပေါ့နော်မကြိုက်တဲ့လူအများစုရှိမှာပါခင်ဗျာ။ဒါပေမဲ့ထုတ်ပေါ်ပြောတာနဲ့ထုတ်ပေါ်မပြောတာပဲကွာသွားတဲ့အနေထားရှိပါတယ်။တချို့တွေကြတော့လည်းဘာပဲပြောအကြောင်းအကြောင်းကြောင့်ထုတ်ပေါ်မပြောတာရှိပေမဲ့လည်းရင်ထဲမှာလက်မခံတဲ့လူတွေဒါကတော့အများကြီးရှိနေပါခင်ဗျာ။ဒါကြောင့်ဟိုဒီပြင်နိုင်ငံမှာရှိတဲ့မြန်မာတန်တမန်တွေရဲ့အခြေအနေကိုကျွန်တော်ပြောလို့ဟာတော့ခက်တာပေါ့နော်ဒါပေမဲ့ in generalize လို့ပြောရရင်တော့ခုနကျွန်တော်ပြောတဲ့အတိုင်းပါပဲအများစုကတော့ဗာပြောပြောဟိုအများအပြည်သူတွေနဲ့တသားသေးပါပဲခင်ဗျာဟုတ
်ကုလသမဂ္ဂလို့တကယ်နေရာမှာအဲ့လိုထုတ်ဖို့ပြောဆိုဖို့ပေါ့နော်ဟိုဆုံးဖြတ်ချက်ချရဖို့ဖြစ်လာတဲ့အကြောင်းရင်းပေါ့နော်မျောလင့်ထားတဲ့အချိန်မှာတမန်ကြီးကအဲ့လိုမျိုးဆောင်ရွက်ဖို့ပေါ့နော်တတိရှိရှိဟိုဆုံးဖြတ်ချက်ချလိုက်ရတဲ့အဓိကအကြောင်းရင်းရောဘာပါလဲ
ဟိုကျွန်တော်တို့အတိုင်းငံပုတ်ကိုအနေနဲ့ပြောခဲ့မှာကြားခဲ့တဲ့ဥစ္စာတွေကပြည်သူသားအဓိကပါပေါ့နော်ကျွန်တော်တို့တွေကနိုင်ငံသားမှာရောက်ရင်လည်းကျွန်တော်တို့မြန်မာနိုင်ငံသားတွေပြီးတော့မြန်မာနိုင်ငံသားဟောင်းတွေအတွက်ဘလိုမျိုး service ပေးရမလဲဆိုတဲ့ဥစ္စာမျိုးပေါ့နော်အဲ့လိုမျိုးတွေကိုကျွန်တော်တို့လုပ်ပေးစေချင်တာပေါ့နော်အဲ့ဒါဟိုလေကျွန်တော်တို့ဟိုလုပ်ပေးအတိုင်းအတာတစ်ခုထိလုပ်ပေးနိုင်ခဲ့တဲ့ဥစ္စာလေးတွေရှိတယ်အတိုင်းအတာတစ်ခုထိထိတွေ့ပြီးတော့ဆောင်ရွက်ခဲ့တဲ့ဥစ္စာလေးတွေရှိတယ်ဥပမာကျွန်တော်ဒီမှာအရင်က2005တော့ကဒီမှာတာဝန်ထမ်းဆောင်ခဲ့တယ်ပေါ့နော်အဲ့ဒီအချိန်မှာကျွန်တော်ဒီမှာရှိတဲ့မြန်မာအတိုင်းဝိုင်းနဲ့ထိတွေ့ခဲ့ရတဲ့အနေထားနဲ့အခုဒုတိယအကြိမ်ပြန်ရောက်တဲ့အခါမှာကျွန်တော်ဒီမှာရှိတဲ့မြန်မာအတိုင်းဝိုင်းနဲ့ထိတွေ့ရတဲ့ဥစ္စာတခြားစီပဲခင်ဗျာအရန်နွေးထွေးွားတဲ့ဥစ္စာကျွန်တော်တို့ ਨੇ မြန်မာ community နဲ့တထက်သေးဖြစ်သွားတယ်ဆိုတဲ့ဥစ္စာလေးအဲ့လိုမျိုးရှိပါတယ်ဆိုတော့ဒီလိုမျိုးအနေထားနေပြီးတော့အရင်လိုမျိုးပြန်သွားမှာဒါတော့ကျွန်တော်ကိုယ့်ရဲ့ကိုယ်တွေ့နဲ့တိနိုင်တဲ့ဥပမာလေးပေါ့နော်ဆိုအဲ့လိုမျိုးတယောက်ကိုယ့်ဗမာအချင်းချင်းကိုမြန်မာနိုင်ငံသားချင်းချင်းဒီလိုမျိုးအပြင်မှာတွေ့တဲ့ဥစ္စာတော့မှမျက်နှာလွှဲသွားတဲ့ဥစ္စာမျိုးခံစားရဲ့အနေထားမှာအခုပြန်ပြီးတော့ဘာပြောပြောဟိုဟိုဘက်လမ်းဒီဘက်လမ်းမှာတွားရင်တော့မဟုတ်ပုံမှန်မှန်သိရင်ဟိုတန်ရုံကမှန်သိရင်လမ်းနှုတ်ဆက်တဲ့ဥစ္စာမျိုးပေါ့နော်အဲ့ဒီ feeling ကတော့ကျွန်တော်ကဘာဘာနဲ့မှနှိုင်းလို့မရဘူးပေါ့နော်ဒါကြောင့်ဒီလိုမျိုးအခြေအနေကိုကျွန်တော်တို့ဟိုပြန်မသွားကျင်တော့ဘောเนาะဒါကြောင့်အခုလက်ရှိဖြစ်နေတဲ့အခြေအနေလေးလေးထွေးမှုအခြေအနေလေးကိုဆက်ပြီးတော့ထိန်းသိမ်းကျင်တော့ဘောเนาะဒါတော့ဒါကျွန်တော်ရဲ့ကိုယ်တွေ့အပိုင်းလေးဘောเนาะနောက်တစ်ခုကတော့အခုကျွန်တော်တို့အခုဒီ2017ဘောเนาะရဲ့အရှိပိုင်းနဲ့2017အနောက်ပိုင်းအထူးသဖြင့်2016အနောက်ပိုင်းမှာဖြစ်လာတဲ့ကျွန်တော်တို့ဟိုလူတွေရဲ့အခြေခံအခွင့်အရေးလေးတွေဘောเนาะပို့ပြီးတော့တူရလာတဲ့ဥစ္စာလေးတွေကိုပြန်ပြီးတော့မဆုံးဆုံးသွားစေခြင်းပေါ့နော်။ဒါကြောင့်ကျွန်တော်တို့အခုဒီမှာဆက်ပြီးတော့တည့်ရနေတွေကဆက်ဖြစ်တယ်ကတော့ဟိုဘာပြောပြောခုနပြောလို့ပြည်သူတွေကပြည်သူတယောက်ဖြစ်တဲ့အတွက်ကြောင့်တော့စိတ်ထဲမှာတော့ဘူးမှမခံကျင်ကြဘူးပေါ့နော်။အဲ့ဒီထဲမှာလည်းကျွန်တော်လည်းပါဝင်ပါတယ်။ဒါပေမဲ့တဖြည်းဖြည်းနဲ့ကျွန်တော်ဘာလုပ်ရမလဲဆိုတဲ့ဥစ္စာလေးတွေစဉ်းစားနေတာပဲ။နိုင်ငံတကာအတိုင်းအဝန်းကိုကျွန်တော် message ရအောင်လုပ်နိုင်တဲ့အနေအထားမျိုးကဒီနေ့ကအခွင့်အရေးကောင်းတစ်ခုဖြစ်တယ်ပေါ့နော်။ဒါကြောင့်ဒီနေ့မှာကျွန်တော်မိန့်ခွန်းပြောရင်းနဲ့ဒီပြည်သူရဲ့ဟိုအတန်လို့ပေါ့နော်။နိုင်ငံတကာကြားပြောလိုက်ရင်တော့ပိုကောင်းမယ်ဆိုတဲ့ဥစ္စာမျိုးကျွန်တော်ဟိုစိတ်ကူးရတဲ့အတွက်ကြောင့်ဒီနေ့မှာဒီလိုမျိုးထုတ်ပြောဖြစ်တာပါခင်ဗျ။
လူတို့ကလည်းမျှော်လင့်ချက်ကအရန်ကြီးနေတဲ့အခါကျတော့လက်ရှိနိုင်ငံမှာအကြမ်းဖက်ဖြိုခွဲနေတဲ့ကိစ္စတွေအကြမ်းဖက်မျိုးကိုအသုံးပြုနေတာတွေကိုလူတွေကဒီနိုင်ငံကမြင်နေရပေမဲ့လောလောဆယ်ဘာမှဟိုထိထိရောက်ပေါ့နော်ဒီအကြမ်းဖက်ဖြိုခွဲတာမျိုးတွေမလုံနိုင်အောင်ဟိုတမန်ကြီးတို့ဘက်ကဒီနိုင်ငံကရဲ့ဖိအားကိုရောဘယ်လိုမျိုးဆောင်ရွက်ပေးနိုင်မလဲရှင
်ဟိုကျွန်တော်တို့တော့ဟိုစာပေါ်တော့ပြန်ပြီးတော့ကျွန်တော်မိန့်ခွန်းကိုပဲပြန် refer လုပ်ရမယ်ဆိုရင်တော့ stronger possible ways ဒီနေပေါ့နော် measure စေနဲ့ action စေနဲ့ယူပေးဖို့ဆိုတဲ့ဥစ္စာမျိုးပေါ့နော်ဥစ္စာဒါကတော့နိုင်ငံတနိုင်ငံကလုံနိုင်နဲ့ခြိုင်နိုင်နဲ့အတိုင်းအတာတွေပေါ်မှာလည်းမူတည်ပါတယ်နောက်ပြီးတော့သူတို့အနေနဲ့လည်းသူတို့သက်ဆိုင်ရာနိုင်ငံရဲ့ဟိုမူဝါဒတွေလုံထုံးလုံနီးတွေ အဲ့ဒါကြီးလည်းရှိပါတယ်ခင်ဗျာအဲ့ဒီပေါ်မူတီဗီမှာသူတို့လောက်ရမယ့်အနေအထားနောက်ပြီးတော့ခုနစိုးရင်ရတဲ့ဒီဂရီဘယ်လောက်ရှိရဲဆိုတဲ့အနေအထားပေါ်မူတီပြီးတော့သူတို့ဆုံးဖြတ်ရတာဖြစ်တဲ့အတွက်ကြောင့်တချို့ဥစ္စာတွေမှာကြတော့သူတို့ရဲ့ဆုံးဖြတ်မှုလွယ်တဲ့အချိန်တစ်ခုရောက်အောင်တော့သူတို့ကစောင့်ရတဲ့အနေအထားမျိုးရှိတယ်လို့တော့ကျွန်တော်သိပါတယ်ခင်ဗျာဒါကြောင့်မို့လို့တချို့ဥစ္စာတွေမှာကြတော့ကျွန်တော်တို့မလာသေးဘူးလားဝင်လိုက်ပါလားဆိုတဲ့ခန်းစားချက်တွေရှိတဲ့ဥစ္စာတော့ကျွန်တော်နားလည်ပါတယ်ဒါတော့ကိုလူတွေအသက်မဆုံးရှုံးရလေအောင်ပေါ့နော်တစ်ချိန်တည်းမှာပဲတစ်ဖက်အနေနဲ့လေသူတို့မှာသူတို့ constituent တွေရှိတယ်နောက်ပြီးတော့တစ်ချိန်တည်းမှာပဲသူတို့ရဲ့ policy ရှိတယ်နောက်ပြီးတော့သူရဲ့လုပ်ထုံးလုပ်နည်းတွေရှိတယ်ပေါ့နော်အဲ့ဒီဥစ္စာလေးတွေကိုသူတို့ပြည့်မီတော့မှာပဲသူတို့လုပ်ပေးနိုင်တဲ့ဥစ္စာကိုလုပ်ပေးလုပ်နိုင်မဲ့ဥစ္စာမျိုးရှိတယ်ပေါ့နော်ဥပမာနောက်တချို့ဥစ္စာတွေမှာလည်းသူတို့အရင်ကကြုံတွေ့ခဲ့ရတဲ့ lesson လေးတွေလည်းသူတို့ရှိရပါတော့เนาะဆိုတော့အဲ့ lesson တွေပေါ်မူတည်ပြီးတော့ပဲတချို့ဥစ္စာတွေမှာဘယ်အတိုင်းသာဘယ်အချိန်မှာသူတို့ဝင်ရမယ်ဘယ်အချိန်မှာသူတို့ထွက်ရမယ်ဆိုတော့ဆုံးဖြတ်ချက်လေးတွေတော့အဲ့ဒါတွေပေါ်မူတည်ပြီးတော့သူတို့ချမယ်လို့တော့ကျွန်တော်ယူဆပါတယ်ခင်ဗျာဒါကြောင့်ဟိုကျွန်တော်တို့တွေအနေနဲ့တော့လုံးဝမလျှော့ပဲနဲ့ဆက်ပြီးတော့လုတ်သွားရမယ်လို့တော့ကျွန်တော်မြင်ပါတယ်ဒါကြောင့်မို့လို့လဲအားလုံးကျွန်တော်တို့ပြည်သူပြည်သားတွေအားလုံးပြည်ပြင်းမှာရှိတဲ့လူရောပြည်ပမှာရှိတဲ့လူရောမတ်အင်ဂျင်တို့လို့ဟိုဘာပြောအရန်ဟိုတာဟိုအတန်ဟို transmit လုပ်ပေးနိုင်တဲ့လူတွေဟာအပါဝင်ပေါ့နော်ဟိုအားလုံးဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးသွားဖို့တော့ကျွန်တော်မေတ္တာရခိုင်တိုက်တွန်းလိုပါတယ်ခင်ဗျ
ဟုတ်ကဲ့ဆိုတော့အခုလုံခြုံရေးကောင်စီအနေထားကောဒီတရုတ်နဲ့ရုရှားရဲ့တိကျက်ကိုတမန်ကြီးပတိဘယ်လိုခံမှန်းထားလဲဒါမှမဟုတ်တမန်ကြီးဘယ်လောက်ထိပြောပြလို့ရမလဲ
ကျွန်တော်အကြမ်းပြင်းတော့အခုကဒီနေ့က UK ရဲ့ presidency ပေါ့နော်ဟိုဥစား28ရက်နေ့တော့အပြီးပေါ့နော်ဒါမှမဟုတ်လဲ working day ဆိုဒီနေ့က friday ဆိုတော့သူတို့ဒီနေ့ပြီးတယ်ပေါ့နော် now march လာ US presidency ပေါ့နော်ဆိုတော့ကျွန်တော်တို့မြန်မာကိစ္စဆိုရင်တော့ပန်ဟိုတာကတော့ always UK ပဲပေါ့နော်ဒါပေမဲ့လည်း UK နဲ့ US ဖြစ်တဲ့အတွက်ကြောင့်အခုလိုမျိုးဟိုမြန်မာကိစ္စမှာ US အနေနဲ့ vocally ပြောလာတဲ့ဥစ္စာတွေခုနလိုမျိုး State Secretary ကလည်းခုနသူ့ရဲ့ Twitter မှာပြောတဲ့ဥစ္စာလေးတွေဆိုတော့သူတို့ဗမာနိုင်ငံပေါ်အလေးထားတမရကြီးကနေစပြီးတော့ American တမရကနေစပြီးတော့သူတို့တောက်လျှောက် down the line ပေါ့နော်ဒီဘက်ရန်ကုန်မှာရှိတဲ့တမတ်ကြီးနောက်ပြီးတော့ဒီမှာရှိတဲ့ US အဖွဲ့ယုံနေအနေထားကြည့်ရဆိုရင်သူတို့ presidency ကာလမှာလဲမြန်မာအရေးကသူတို့အလေးထားလာမဲ့ကိစ္စတစ်ခုလို့တော့ကျွန်တော်ညွှန်မှန်းပါတယ်တခုကဘယ်လိုပုံစံနဲ့ဆွေးနွေးမလဲဆိုတဲ့ဥစ္စာတော့သူတို့လူမျိုးရင်းကောင်စီအဖွဲ့ဝင်နေအဲကြားထဲမှာတော့သူတို့ဆွေးနွေးဖို့တော့ရှိလာမယ်လို့တော့ထင်ရပါတယ်ခင်ဗျဘယ်ချိန်ဘယ်လို format နဲ့လူအောက်ကမ်းမျိုးထွက်မလဲဆိုတာတော့ကျွန်တော်အနေနဲ့ပြောလို့တော့ဒီအချိန်မှာတော့ပြောလို့တော့ခတ်ပါအောင်မယ်ခင်ဗျာဆိုတော့ဟို March 1ရက်နေ့နာမည် Monday မှာတော့ဟို presidency အသစ် US အနေနဲ့တော့သူရဲ့ဒီလအတွင်းလုပ်မဲ့ program ကိုတော့သူချပြဖို့ရှိပါလိမ့်မယ်ခင်ဗျာအဲ့ဒီမှာဘယ်လိုပုံစံနဲ့ထွက်လာမလဲဆိုတဲ့ဥစ္စာတော့ကျွန်တော်တို့နားဆင်နေဖို့တော့လိုပါတယ်ခင်ဗျာ
ဒီမြန်မာအခုလက်ရှိရင်ဆိုင်နေရတဲ့အကျက်အတဲနဲ့ပတ်သက်ပြီးတော့အခုလိုနိုင်ငံတကာဝင်ရောက်ဆောင်ရွက်လာတဲ့အပိုင်းမှာဟိုတမတ်ကြီးဘလို့မြင်တယ်လဲပြီးတော့အခုအင်ဒိုနီးရှားရဲ့အခုချိတ်ကနေတဲ့လမ်းကြောင်းပုံစံမျိုးပေါ့ပုံစံမျိုးနဲ့ချိတ်ကလာမယ်ဆိုရင်ဟိုတမတ်ကြီးနေနဲ့ကဒီလိုနိုင်ငံတကာရဲ့ဂျောင်းဝင်ဆောင်ရွက်မှုအပိုင်းကိုတမတ်ကြီးနေနဲ့ဘလို့အကြံပေးခြင်းလဲရှင
်ဘသူမဆိုပေါ့နော်ကူညီတဲ့ဥစ္စာကိုတော့ကျွန်တော်တို့ကြိုးဆိုပါတယ်တစ်ချိန်တည်းမှာပဲဒီဘက်ကပေါ့နော်ပြည်သူတွေရဲ့လူလားချက်ဆန္ဒကိုလည်းတစ်ချိန်တည်းမှာသူတို့သိဖို့လိုတာပေါ့နော်ခုနပြောသလိုထိတွေ့တဲ့ဥစ္စာ recognize လုပ်တဲ့ပုံစံမျိုးဖြစ်မလားစာပေါ့နော်စဉ်းစားဖို့လိုတာပေါ့နော်အဲ့လိုအချိန်မှာသူပြုမှုလင်းလင်းနဲ့သူတို့ရဲ့ယက်တီချက်ကတော့ဒါပေါ့နော် recognize လုပ်တာမဟုတ်ဘူးဒါ engage လုပ်တဲ့ဆိုတဲ့ဥစ္စာပြဿနာကိုဖြေရှင်းဖို့အတွက်ရည်ရွယ်တာဆိုတော့အဲ့လိုမျိုးလေးတွေသူတို့ပြောနိုင်တယ်အတိပေးနိုင်တယ်ဒီဘက်ကပြည်သူတွေရဲ့ခံစားချက်ကိုသိရယ်ဆိုတော့အဲ့လိုမျိုးလေးတွေလုံနိုင်နေဆိုရင်တော့ဘာပဲပြောဟိုကူညီမဲ့ဆိုတဲ့ဥစ္စာတော့ကြိုးစားပါတယ်
အဲ့တော့အခုဒီအင်ဒိုနီးရှားနိုင်ငံဆောင်ရွက်နေတဲ့အနေအထားကြတော့တမတ်ကြီးဘယ်လိုမြင်လဲရှင
်ကျွန်တော်လဲစာရီထဲမှာပဲဖတ်ရတဲ့အနေအထားရှိတယ်ဆိုတော့အင်ဒိုနီးရှားအနေနဲ့ရှေ့တောင်အရှာမှာအာ regional power တစ်ခုဖြစ်နေပြီပေါ့နော်ဖြစ်နေတယ်လို့လည်းပြောလို့ရပါတယ်ဆိုတော့သူတို့အနေနဲ့အာဆီယံထဲမှာဒီအာဆီယံရဲ့အခန်းကဏ္ဍနဲ့ဒီပြဿနာကိုဖြေရှင်းကျင်တယ်ဘာလို့ဆိုတော့ကျွန်တော်အာဆီယံထဲမှာလည်းကျွန်တော်တို့ကမိသားစုလိုပုံစံမျိုးနဲ့နေကြတာပေါ့ဆိုတော့တယောက်ပြဿနာရှင်တယောက်ကဝိုင်းကူညီတယ်ဆိုတဲ့ပုံစံမျိုးလေးရှိတော့အဲ့လိုမျိုးပုံစံနဲ့ကူညီတာအာလို့တော့ကျွန်တော်သုံးသပ်ပါတယ်ပေါ့နော်ဒါကြောင့်ဘလို့ပဲသူတို့ဝင်နေပေါ့နော်အခုသူပြန်ရှင်းပြတာဘာကြီးလဲအဲရှိပါတယ်ဆိုတော့သူတို့ရဲ့ရှင်းလင်းပြချက်ကိုလည်းအဲဟိုကျွန်တော်ပြည်သူပြည်သားတွေအတိုင်းအတာတစ်ခုတည်တည်ထားပြီးတဲ့ဥစ္စာမျိုးရှိတယ်ပေါ့နော်ဒါပေမဲ့တခုကကျွန်တော်တို့အခုပြည်သူတွေကပြောနေတဲ့ဥစ္စာက2020နိုဝင်ဘာမှာလုပ်ခဲ့တဲ့ရွေးကောက်ပွဲရလဒ်ကို respect လုပ်ဖို့ဆိုတဲ့ဥစ္စာတောက်လျှောက်တောင်းဆိုနေတာပေါ့နော်အဲ့ဒါကိုတော့ compromise လုပ်လို့မရဘူးလို့တော့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟိုတမတ်ကြီးတို့မိသားစုအခြေအနေရောအခုဘယ်လိုရှိလဲရှင်လုံခြုံရေးအနေအထားရောဟုတ်ကဲ
့ဒီမှာတော့ကျွန်တော်တို့ US mission လည်းအများနဲ့အဲကျွန်တော်တို့ထိတွေ့ပါတယ်နောက်ပြီးတော့ဒီရဲ့ရဲတို့ FBI တို့လည်းကျွန်တော်တို့အများနဲ့ထိတွေ့မှုရှိပါတယ်ကျွန်တော်တို့စိတ်ဟို suspicious ရှိတာပါညာဆိုရင်ချက်ချင်းသူတို့အကြောင်းကြားဖို့လဲကျွန်တော်တို့အမြဲတမ်းအဲပြောပါတယ်အထူးဖြင့်ကျွန်တော်တို့ဟိုအနာသိမ့်ပြီးတဲ့တရက်နေ့နောက်ပိုင်းကစပြီးတော့ကျွန်တော်ဟိုသူတို့ကျွန်တော်တို့လာတွေ့တာတို့ဟိုလူရင်းလူတို့ကူညီတောင်းမှာတို့အဲ့လိုမျိုးလေးတွေကျွန်တော်တို့အခုဒီလထဲမှာ February ထဲမှာတော့တောက်လျှောက်နီးနီးကပ်ကပ်သူတို့မေးမြန်းတာတော့ရှိပါတယ်ခင်ဗျကျွန်တော်လည်းသူတို့ကျေးလက်ကျေးဇူးတင်ပါတယ်ဆိုဒါကြောင့်အင်ရှင်နိုင်ငံဖြစ်တဲ့အမေရိကန်ဆိုရအောင်လဲကျွန်တော်ကျေးဇူးတင်ပါတယ
်တမတ်ကြီးဦးကျော်မိုးထွန်းကို VOE မြန်မာပိုင်းကကျေးဇူးအများကြီးတင်ပါတယ်ရှင့်အခုလိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒို့အတန်ပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ကွန်ဒေရှင်းခီဝန်တဲတို့ကပူပေါင်းတင်ဆက်ကြဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြကြီးနားမှာဆန္ဒချုပ်ဖော်သူတွေကိုအကြမ်းဖက်ဖြိုခွင်းတာတွေများလာတယ်လို့ကြားသိရပါတယ်ဒီအကြောင်းတွေကိုချုပ်ဖော်တင်ပြဖို့မီဒီယာအင်အားလဲနှဲနေတာကြောင့်ရဲတပ်ဖွဲ့ဟာဥပဒေကိုချိုးဖောက်ပြီးအကြမ်းဖက်ဖြိုခွင်းနေရပါဒီဆောင်မကိုဒို့အတန်နဲ့မြကြီးနား News Channel တို့ကပူပေါင်းတင်ဆက်ကြဖြစ်ပါတယ
်ရှက်လိုက်ပြီနော်ရက်လိုက်တဲ့ဥစ္စာကိုသူတို့ကထည့်ရပြလိုက်တာထည့်တဲ့ခါမှာကျမခွေကြသွားပါဘောခွေကြသွားတော့သူကခေါင်းရိုက်မှုချိန်တာပေါ့အဲဒီအချိန်မှာရဲမေလေးတယောက်ကဝင်လာပြီးတော့မလုံနဲ့မလုံနဲ့မရိုက်နဲ့ဆိုပြီးတော့သူကဝင်တားလိုက်ဒါပြီးတော့ကျမကိုချက်ချင်းဆွဲထုတ်ပြီးတော့မှခေါ်သွားပြီးတော့မှနော်အဲ့မှာအချုပ်ကားပေါ့တင်လိုက်တာပေါ့
ရင်းနဲ့စန္ဒထုတ်ဖို့သူတွေထိတ်တိုက်တွေးကြပြီးအကြံဖတ်ဖြုတ်ခွင်းခံရတော့ကလက်ကျိုးခေရတဲ့အခြေခံပညာဆရာမဖြစ်ပါတယ်ဖေဖော်ဝါရီလ16ရက်နေ့တုန်းကစစ်အာဏာရှင်ကိုဆန့်ကျင်ဆန္ဒပြဖို့မြစ်ကျနားပညာရေးကောလိပ်ရှေ့လူစုနေစဉ်အခုလိုဖြစ်ခဲ့တာပါဆမကတော့သူ့ကိုရေးရရိုက်တာလို့ဆိုပါတယ်သူမနဲ့အတူသူမဖြစ်တဲ့ဆမလေးပါရိုက်နှက်ခံခဲ့ရပြီးအညူအမေးဆွေးခဲ့ရပါတယ်သူတို့ကိုဖမ်းဆီးခေါ်ဆောင်စဉ်ရေးစခန်းကိုအချုပ်ကားနဲ့အရင်ခေါ်သွားပြီးမှအင်းစီကားနဲ့ပြောင်းကစစ်တပ်ကိုခေါ်ပြီးဆန္ဒထုတ်ဖော်ရတဲ့အကြောင်းနဲ့ဥဆောင်သူဘသူဆိုတာကိုစစ်ဆေးခဲ့တာဖြစ်ပါတယ်
ကျမတက်ကိုသူထိုင်ရအောင်မြင်တယ်မြင်တဲ့ခါကျတော့ဟိုင်ပူကြီးကနေပြီးတော့ကဲနတ်စမကိုခေါ်လိုက်ဆိုတဲ့ခါကျတော့အမအပြာဝင်းနတ်စမကြီးကလာနားတော့ခါကျတော့အဲ့ဆက်နတ်စမကြီးကပြောတာလက်ကကျိုးနေပြီသူကကြည့်ရတယ်တိတယ်နေမှာပေါ့နော်လက်ကကျိုးနေပြီတဲ့စစ်ဆေးရုံကိုပို့လိုက်စစ်ဆေးရုံမှာလုပ်လိုက်တော့ပေါ့နော်အဲ့ဒါပြောတာသူကနတ်မခံနတ်မခံမဲ့နဲ့ကျမကိုအမထွန်းရှေဝါလို့ဆေးလေးပဲလိမ့်တယ်လိမ့်ပြီးတော့မှပတ်တီလေးပဲကန်ပေးလိုက်တာ
ဆမာရုံနဲ့အတူတရက်သေးမှဖန်စီထိမ့်သိမ့်ခံခဲ့ရသူ၁၀ယောက်ကျော်ကိုအဲ့ဒီညနေပိုင်းမှာခံခွင်နဲ့ပြန်လွတ်ပေးခဲ့ပါတယ်။ကချင်ပြည်နယ်မြစ်ကျနားမှာဖေဖော်ဝါရီလ၈ရက်နေ့စစ်အာဏာရှင်ဆန့်ကျင်တဲ့ဆန္ဒထုတ်ဖော်တာတွေစတင်ပြီးတိမ်တခင်မှာပဲရေးတပ်ဖွဲ့ဘက်ကဖန်စီထိမ့်သိမ့်တာတွေကိုလှုပ်လာခဲ့တာဖြစ်ပါတယ်။ဖေဖော်ဝါရီလ၁၄ရက်ညနေပိုင်းကလည်းမြစ်ကျနားစစ်မှုဇုံရက်ကွက်ကဘူကလျက်စစ်တပ်အားပေးစစ်ရုံမှာစစ်တပ်ကလာပြီးတပ်ဆွဲတာကိုဆန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုမျက်ရည်ယိုပုံနဲ့တနပ်ပစ်ဖောက်လူစုခွဲတာတွေရှိခဲ့ပါတယ်။အ ရင်ရကချိခိုက်တန်ရရသူတွေရှိသလိုဖန်စီထိမ့်သိမ်းခံရသူတွေလည်းရှိပါတယ်။ဖန်စီခံရတဲ့အချိန်မှာတရင်ထောင်5ဦးလေးပါခဲ့ပါတယ်။သူတို့ကို14ရက်နဲ့တညလုံးအချုပ်ကားပေါ်မှာထိမ့်သိမ်းခဲ့တာပါ။နောက်တည့်ရက်မနက်မှာညမထွက်ရအမိန်မကျူးလွန်ဖို့နဲ့တည်မှာယွန်းဖော်ပြတာမလုပ်ပါဘူးဆိုတဲ့ခံဝင်ကတိနဲ့ပြန်လွတ်ပေးခဲ့ပါတယ်။ live လွှင့်နေရင်တညတာဖန်စီထိမ့်သိမ်းခံခဲ့ရတဲ့မီစီမာတည်င်းဌာနကတည်င်းထောက်ကိုဆိုင်းလောက်အောင်ကတော့
ကျွန်တော်တို့ကနားလို့မရှိဘူးမှာပါတော့နားလို့မရှိဘူးဆိုတော့နားမယ်ဘူးချိုးရလိမ့်မယ်မှာမကိုရမဟိုမီဒီယာအားနည်းတယ်ဆိုတော့အကြောင်းကြီးကတို့တက်တာဟိုအတက်ချက်လို့ဖြစ်နေတာဗျာအဲအဲ့မှာကျွန်တော်တို့ကထပ်မလုပ်ဘူးဆိုတော့တို့ကပုံမိမှခွာဖြစ်နေတယ်အဲ့လိုမျိုးကျွန်တော်တို့ဟိုကအဲ့ရက်ကကျွန်တော်ရဲ့ရက်ကဆိုနေတာတိတယ်တို့ဒါတက်မယ်ကြီးလုပ်တော့မယ်ဆိုတော့တိတယ်တိရတဲ့အဲ့ဒါကျွန်တော်တို့ကနေလိုက်နေလို့ဥစားလုပ်ကြည့်လိုက်တာဒါစိနေတက်မယ်မှာတို့လုပ်လာတာဗျာအဲ့လိုမျိုးအဲ့ကြတော့မီဒီယာမှာဒီလိုမျိုးဖြစ်သွားတဲ့မီဒီယာသမားတွေပါဒီလိုဟွာလုပ်ပြီးဖန်ခါပြီးဒီလိုပညာဆက်ဆိုပေါ်လို့ရသွားတဲ့ခါစားမှဒီလိုနောက်ရမလို့ပါဆန်လို့ပဲအာကျွန်တော်တို့နည်းနည်းလေးမပြောမီဒီယာနဲ့နည်းနည်းလေးခေါင်းရမှာပါဖြစ်သွားပြီးတဲ့ဘယ်လိုကြောင့်ခေါ်သွားပြီးတဲ့ပညာအတန်လေးမထွက်လိုက်ဘူးဆိုပြီးကြပါရလားဒီလိုကတော့တောင်းကြတော့တာပဲအဲ့လို
မြစ်နာဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့ဒုအတန်ကမြစ်နာခရိုင်ရေးတပ်ဖွဲ့ဒုရေမူကြီးတင်ဖေဝင်းကိုမေးမြန်းကြည့်ရမှာတော့
ဆရာမလက်ထူတာလဲဒါဘယ်လိုကိုရီးယားကအဲ့နေရာဖမ်းတာနည်းနည်းများတော့ဘယ်လိုချိုးတယ်ဆိုတော့တိတိမသိဘူးဒါမှလည်းတို့တွေဖန်စီတဲ့ခံမှာလားမတရားရိုင်းတဲ့ဖန်စီတာလည်းမရှိဘူးဖန်တဲ့လူကလည်းကိုလိုပြလှထားပြီနော်အဲ့ဒီညနေရမှာပြလှပြလိုက်တာပဲနောက်တစ်ခုကကိုလိုဒီနားမှာဒီဖန်စီတာလို့ဒီမှာပေါ့နော်ဒီမန်ခိမ်းမှာဆိုဒီမှာမင်းမဆိုင်ဆန်ဆန်ဒီကျူးလွန်တဲ့လူအုပ်စုကိုဒါဖြိုခွင်းလိုက်တာတော့နော်ဒီလိုဟာမျိုးတွေရှိခဲ့တယ်မြဲလည်းညသူတူတူတယောက်မှဒါဒီဆုံးတာလည်းမရှိဘူးအဲတန်ရရတာလည်းအဲ့ဒီတူတူတူရဲပဲ၄ရောက်တန်ရရဒီလွန်ကျွေးတောင်ဒီသားတဲ့တက်ဖောင်းတွေကတရက်နေတည်းကတောင်ဒီသားတာအဲ့ဒါကိုအတင်းအမောင်းဝင်ပြီးတော့ဒီဝင်းကိုဖယ်ပေးဖို့ဆိုအတင်းအမောင်းဝင်နေဒါနောက်တရက်ကျော်တဲ့ခါမှာတို့မြို့ထဲမှာဆန္ဒပြတဲ့အဖွဲ့တွေကိုတို့ဒါဌာနစီတာရှိတယ်ဌာနစီတဲ့ပုံမှာလည်းလုံးဝပါမရှိဘူးနော်ဒါရတာဖြစ်
ဒါပေမဲ့လေဆန္ဒပြရင်လက်ကျိုးသွားတဲ့ဆ iam မနဲ့အရိုက်ခံရတဲ့ဆ iam လေးကွာမှလို့တန်ရာရရှိတဲ့ကောင်းမလေးတို့ကလူတီထင်ရှားဖြစ်ခဲ့ပြီးအခြားတန်ရာရရှိသူတွေလည်းရှိတယ်လို့လည်းသိရပါတယ်။ဒါပြန်စစ်ကားဖြစ်လာလို့ထွက်ကြည့်တဲ့ကလေးကိုလည်းလေးကွာနဲ့ပစ်ခဲ့တာကြောင့်ကလေးကောင်းကွဲခဲ့ရတာတွေလည်းရှိခဲ့ပါတယ်။ကချင်ပြည်နယ်မှာမီဒီယာတိုက်ကြီးတွေရဲ့နေမြေခံတည်င်းထောက်အဖြစ်ခံထားတဲ့တည်င်းထောက်9ရောက်လောက်နဲ့နေမြေခံမီဒီယာအနှင်းငယ်တာရှိနေတာပါ။အဲ့ဒီကတည်င်းထောက်တွေကိုလည်းတပ်ဆိုင်ရာတည်င်းဌာနတွေကလုံခြုံရေးအရာအမခံချက်မပေးနိုင်တာကြောင့်အလုပ်စင်းလို့သူတွေကိုဒါစင်ခိုင်းထားရတာပါ။မြစ်ချနာလို့မီဒီယာနေတဲ့နေရာတွေမှာစန္ဒာထုတ်ဖော်သူတွေကိုအကြမ်းဖက်ပြိုခွဲထိမ့်သိမ်းတာတွေဖြစ်နေပါတယ်။မန္တလေးအပါအဝင်အခြားတိုင်းဒေသကြီးနဲ့ပြည်နယ်အချို့မှာအကြမ်းဖက်ဖြိုခွင်းတာကြောင့်ရက်20ကျော်အတွင်းမှာထိခိုက်ဒဏ်ရာရသူအများအပြားနဲ့တည်ဆုံးသူတွေလည်း၄ဦးထက်မနည်းရှိနေပါပြီ။နေ့၅လုံးအထွေထွေတပိတ်နေ့ကလည်းတိုင်းဒေသကြီးနဲ့ပြည်နယ်အများစုမှာအေးအေးချမ်းချမ်းစန္ဒာထုတ်ဖော်နိုင်ခဲ့ပေမဲ့နေ့ပြည်တော်မှာတော့တပိတ်စစ်ကြောင်းတွေကိုလူစုကွဲအောင်လုပ်ပြီးပြည်သူအယောက်200ကျော်ကိုဖမ်းဆီးခဲ့ပါသေးတယ်။စန္ဒပြတဲ့သူတွေကိုထိမ့်သိမ်းချင်လို့ထုတ်ပြန်တယ်လို့ယူဆရတဲ့ပုံမှန်တလေလေလူငါဦးထပ်ပူမဆုနဲ့ညမထွက်ရအမိန့်ကိုစစ်ကောင်စီကဒီလ10ရက်နေ့မှာကြေညာခဲ့ပါတယ်ဖန်စီထိမ့်သိမ်းသူအများစုကိုတရက်ခန့်ထိမ့်သိမ်းကခံဝင်ထူပြီးတာပြန်လွတ်နေတာပါပြန်မလွတ်သေးတဲ့သူတွေလည်းရှိနေသေးပါတယ်တမျိုးတစ်ခုဖြစ်တဲ့ပြင်ဦးလွင်ကဥကူကြီးကတော့စန္ဒထုတ်ဖော်ဖို့အစီအွေလုံးနေစင်မှာထိမ့်သိမ်းခံခဲ့ရတာပါဘေးပုံမှနဲ့ဘာကြောင့်ဖတ်နေဆိုတာမသိရပဲရဲစခန်းမှာတညအိတ်ခဲ့ရပါတယ်သူက
ဘုဖြစ်စေချင်တာကအဲရိုးရိုးခါခါမဖြစ်ဖို့တစ်ခုရယ်အဲနောက်ကကြတော့လည်းတော့ဒီလိုပြည့်စုံမှုဆိုတဲ့စကားကမတုံးဘူးရယ်အဲနောက်ကကိုဗစ်နဲ့စီကိုင်းမျိုးလို့ဆိုတဲ့အမျိုးအဲ့အဲ့လိုတော့ကျွန်တော်လက်မထုံးပါနဲ့ကျွန်တော်တော့ဆန်တဲ့ထုတ်ပေါ်တာတော့ကျွန်တော်လုံးပါပဲဆိုတာတော့တခါလေးပြောခဲ့တာပဲဗျအဲကျွန်တော်ကတော့ပြောတယ်ကျွန်တော်လက်မတော့မထုံးချင်ဘူးဒီကိုဗစ်စီးကနေစစ်တာဆိုတာနည်းနည်းခက်ခဲတယ်သူကအဲ့လိုမဟုတ်ပါဘူးအဲကိုဗစ်ကလည်းကိုဗစ်နဲ့အညီနေတယ်သွားဖို့ဆိုတဲ့အကြောင်းလေးပါပဲသူကအဲ့လိုပြောပြီးကျွန်တော်တို့လက်မထုံးခိုက်တာ
ဥပဒေပညာရှင်တွေဘက်ကတော့ရေတပ်ဖွဲ့ဟာဖန်စီထိမ့်သိမ်းရမှာလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုချိုးဖောက်နေတယ်လို့တုံ့တက်ကြပါတယ်။တရားလွတ်တော်ရှင်းတဲ့ဒေါ်ဇာလီအေးကတော့
ကျမတို့လည်းအခုမြထင်းသားဆရာမဟိုဆရာကျောင်းဆရာမတယောက်ရေကိစ္စရက်ကိုကျမဥပမာထားပြီးပြောရမယ်ဆိုရင်ဒါဟာရဲဌာနအဖွဲ့ဒါမှမဟုတ်သူ့ဖန်စီတော်တော်လုံခြုံရေးတပ်ဖွဲ့ရလားဒါမှမဟုတ်ရဲဌာနလားအဲ့လိုဆိုရင်တော့သူတို့ကိုယ်၌ကိုယ်ကရာဇဝတ်မှုကိုကျူးလွန်နေပါတယ်လို့ကျမအနေနဲ့မှတ်ချက်ပြုချင်တယ်အဖြစ်လို့လဲဆိုညီသူတဦးတယောက်ကိုမှနှိပ်စက်မြင့်ပန်းလို့မရပါဘူး။နော်နှိပ်စက်မြင့်ပန်းလို့လည်းမရ Force ဆိုပြီးတော့မှဖိအားပေးပြီးတော့မှလက်မှတ်ထိုးခိုင်းလို့လည်းမရပါဘူး။ဒ ဖြစ်လို့လို့ဆိုဒါဒီကျမတို့ရဲ့ဒီရာဇဝတ်ကျွန်တော်ဥပဒေပုံမှန်ထဲမှာလည်းပါတယ်လို့ပြီးတော့ကျမတို့ရဲ့ဒီတတိခါဥပဒေပုံမှာ၂၅၂၆မှာလည်ပါထားတာဖြစ်ပါတယ်ဒါပေမဲ့မြန်မာမိတ်ဆက်ခွင့်ကိုကျမတို့တွေကဒီမြန်မာနိုင်ငံရဲ့ပြည်ဆိုင်ဥပဒေမှာလုံးဝခွင့်မပြုထားပါဘူးဒါကအရေးပေါ်အခြေအနေအခုလိုမျိုး state of emergency အခြေအနေမှာတော့မှမြန်မာမိတ်ဆက်မှုလုံးဝခွင့်မပြုထားပါဘူးဖန်စီထိန်းသိမ်းခံရသူတွေအနေနဲ့ဝန်ခံထိုးမယ်ဆိုရင်လည်းအဲ့ဒီမှာပါတဲ့အချက်တွေကိုတေချာဖတ်ဖို့လိုတယ်လို့သူကအကြံပြုပါတယ် ကျမတို့ဘာကြောင့်မခံဝင်ထိုးလိုက်ရတာလဲအဲ့ဒီချိန်မှာမိမိရဲ့ဆုံးဖြတ်ချက်တည်တာလေးအင်မတန်မှအရေးကြီးပါစိတ်ပိုင်းချမ်းနိုင်ဖို့ပေါ့နော်ပြီးတော့နောက်ထပ်တစ်ခုကကြာတော့ကျမတို့ပုံမှန်တက်မယ်ဆိုရင်ဘာနဲ့တက်လို့ရလဲဆိုတဲ့အခါမှာငါရငါကကြီးနဲ့တက်လို့ရတယ်ငါရငါကကြီးနဲ့တက်တဲ့အခါမှာကျမတို့မှာရာဇဝတ်ကျွန်တော်ဥပဒေပုံမှာလေးကိုခွန်တည်းအရာမှာဆိုရင်ဘာပါလဲဆိုတ ခန္ဓာကိုယ်ပိုင်းဆိုင်ရာဆိုတော့မတန်စွာကိုပြောတာမဟုတ်ဘူးခန္ဓာကိုယ်မကျန်းမာတဲ့သူတွေပြီးတော့ဒါမှမဟုတ်ကုသတတ်တဲ့ယောဂရှိတဲ့သူတွေဆိုရင်ကျမတို့တွေအမခံရှောက်ထားလို့ရတာဖြစ်ပါတယ်ဆိုတော့မိတိပုံမှာပဲတက်တဲ့ကျမတို့ရှေ့နေနဲ့ကျမတို့တွေဓာတ်ရိုက်ချိတ်ဆက်ပြီးတော့မှရှေ့နေတွေကနေပြီးတော့မှတို့တွေကအမခံတို့မဟုတ်ကျန်တဲ့ကိစ္စရတွေတို့ဆောင်ရွက်ပြီးမှဖြစ်ပါတယ်ဟိုကျမတို့နေအကြံပြုချင်တာကတော့လူလတ်ကဆုံးဖြတ်ချက်ချပါချတာနဲ့ကြပြိုင်နဲ့ဟိုအကူအညီပေးမဲ့သူတွေအများကြီးရှိပါတယ
်ဥက္ကူကြီးကတော့စန္ဒထုတ်ဖို့သွားဖို့ဆုံးဖြတ်ထားပြီးဖြစ်ပါတယ်
ကျွန်တော်တို့တော့ကျွန်တော်တို့ရတဲ့နေရာကြီးရတဲ့လုပ်ကတော့ကျွန်တော်တို့ကလုံသွားနေမှာပဲလေကျွန်တော်တို့ကတော့ဟိုချော့မှာတော့မဟုတ်ပါဘူးဗျာတော့ဒီနေ့တော့တော့တို့ကလည်းချော့ချင်မှလည်းချော့မှာပေါ့တို့ချော့ချင်းမချော့ချင်းနဲ့ကျွန်တော်တို့ကတော့အဲမချော့ဘဲနဲ့ပြန်သွားတယ်
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုဒို့အတန်ရဲ့မြေကြီးနား News Channel တို့ကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။ဒို့အတန်အပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာ Website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6နာရီကနေ9နာရီအကျွဲမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SGC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအသက်အစီအစဉ်ကိုနားဆင်ပေးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
စနေညအတွက်သတင်းပတ်ဆင်ခန်းအားတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။မြန်မာနိုင်ငံရင်းမြို့တော်များများမှာဆီယနာဒိမှုကိုဆန့်ကျင်ကောက်ွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဒီကနေ့ဆန္ဒပြပွဲတွေကိုဒုတ်ကန်တနက်ကန်ရဲတွေအယောက်ဝတ်တွေကအင်အားအလုံးရင်းနဲ့ပြစ်ခတ်ရိုက်နှက်ဖမ်းဆီးဖြိုခွဲခဲ့ပါတယ်။ရဲတွေဟာဘယ်လိုထိ ंछ ုတ်ကန့်သတ်မှုမျိုးမှမရှိဘဲအတင်းဝင်ရောက်ရိုက်နှက်ပြီးတော့ဖမ်းဆီးတာတွေဆန္ဒပြသူတွေပြေးဝင်ခိုးလုံတဲ့နေအိမ်တွေထဲထိဝင်ပြီး၄ခွာနဲ့ပြစ်ဖမ်းတာအိမ်ထဲထိဝင်လာလို့အော်ဟစ်တာစီဘီဗီဒီယိုရိုက်တဲ့အင်းရှင်ကိုပါလေးခွားနဲ့လှမ်းပစ်တာတွေကို VOA ကလက်ခံရရှိတဲ့ဗီဒီယိုတွေထဲမှာတွေ့ရပါတယ်။အင်းနှင်းမှုတွေအတွင်းလူရာပေါင်းများစွာဖမ်းဆီးခံရမယ်လို့ခန့်မှန်းထားကြပေမဲ့အရေးအတွက်အတိအကျကိုမသိရသလိုသူတို့အခြေအနေကိုလည်းမသိရသေးပါဘူး။တောက်ကြံလေးကကျင်းပတဲ့မြန်မာအရေးကုလသမဂ္ဂထူထွေးညီလာခံအစည်းအဝေးတွင်ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းတန်မှတ်ကြီးဦးကျော်မိုးထွန်းကစစ်တပ်အာဏာသိမ်းတာကိုလက်မခံဘဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရကိုပဲဆက်ပြီးကူစားပြုသွားမယ်လို့ပြောခဲ့တာဟာသူတို့အတွက်ခွန်အားဖြစ်စေပါတယ်လို့ရန်ကုန်မြို့မှာဒီကနေ့ဆန္ဒပြသူတွေကပြောပါတယ်။တမ္မကြီးဦးကျော်မိုးထွန်းဟာအာဏာသိမ်းထားသူတွေကိုကူစားမပြုဘဲအာဏာသိမ်းဖြုတ်ချခံထားရတဲ့အစိုးရကိုပဲဆက်ပြီးကူစားပြုမယ်လို့ကုလသမဂ္ဂမှရည်တည်ပြောဆိုတဲ့ပထမဆုံးမြန်မာတမ္မကြီးဖြစ်တမိုင်းမှတ်တမ်းဝင်သွားပြီဖြစ်ပါတယ်။တမ္မကြီးဦးကျော်မိုးထွန်းရဲ့အခုလိုရည်တည်ချက်ပေါ်အထွေထွေညီလာခံတက်ရောက်တဲ့နိုင်ငံအသီးသီးကတန်တမန်အများပြားကြိုဆိုကြသလိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကလည်းမြန်မာအမြဲတမ်းတမ္မကြီးဦးကျော်မိုးထွန်းရဲ့တတိရှိရှိနဲ့ရှင်းလင်းပြသတဲ့ထုတ်ပြန်ချက်ကိုအမေရိကန်ပြည်ထောင်စုကထောက်ခံကြိုဆိုပါတယ်လို့ Twitter မှာရေးခဲ့ပါတယ်။အိန္ဒိယနိုင်ငံကကယ်တင်ထားတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်81ယောက်ကိုလက်ခံမှုဘင်္ဂလားဒေ့ရှ်မှာဘာသာဝင်မှမရှိဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီး AK Abdul Momen ကပြောပါတယ်။အဲ့ဒီရိုဟင်ဂျာတွေဟာအန်ဒမန်ပင်လယ်ထဲမှာသတင်းနှစ်ပတ်နီးပါးလှေနဲ့မျောနေခဲ့ပြီးတဲ့နောက်အိန္ဒိယကကယ်တင်ထားတာပါ။ဘင်္ဂလားဒေ့ရှ်ဝန်ကြီး Momen ကအနီးဆုံးနိုင်ငံဖြစ်တဲ့အိန္ဒိယဓမ္မမှုရိုဟင်ဂျာတွေထွက်လာခဲ့တဲ့မူရင်းမြန်မာနိုင်ငံကပြန်လည်ခံဖို့ဘင်္ဂလားဒေ့ရှ်ကမျှော်လင့်တယ်လို့ Riders သတင်းဌာနကတောက်ကြနေနှောင်းပိုင်းမှာပြောခဲ့ပါတယ်ခင်ဗျာ။စနေညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်ဒရယ်အပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။
This program has come to you from the Voice of America, Washington. This program